Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်ဒီဇင်ဘာလ21ရက်ကျသရညအစီအစဉ်တွေကို Americans ဒီမှာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ line to meter 1925 32အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတချိန်တည်းထုတ်လွှင့်ခြင်းအတွင်းတက်ရိုက်နာဆင်ကြည့်ရှုနိုင်ပါပြီဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ကျမကတော့ဆုမြတ်မော်ပါပင်လယ်နေထဲမှာတွာလာနေတဲ့နိုင်ငံတကာလေချောင်းလိုင်းတွေလို့ရေချောင်းတွေဒီသမောတွေလုံခြုံရေးအတွက်ကိုအမေရိကန်ဥဆောင်ပြီးတော့ဖွဲ့ထားတဲ့နိုင်ငံတကာပူးပေါင်းတပ်ဖွဲ့တွေထဲမှာနိုင်ငံတွေပို့ပြီးတော့ပါဝင်လာနေပါတယ်မြန်မာနိုင်ငံမှာတော့ဒီ2029စစ်စင်ရေးအတွင်းစစ်စစ်တပ်ရဲ့တုံ့ပြန်မှုမှာဒီစစ်ရဇဝဲကျူးလွန်မှုတွေရှိတဲ့အပေါ်မှာ Amnesty International ကစုံစမ်းဖို့အတွက်တောင်းဆိုလိုက်ပါတယ်ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေအတင်းမှာတော့ကိုကန့်တက်တွေကဒေသခံပြည်သူတွေအပေါ်အတင်းအကျပ်ဒီနိုင်ထက်စီးနင်းပြုလုပ်တယ်လို့ Human Rights Watch အဖွဲ့ကဆွဆွဲပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှကြီးညာပေးပါမယ်ရှင
်ကျေးဇူးပါမဆုမြတ်မွေအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်စစ်တပ်စခန်းချထားရာမန္တလေးနန်းတွင်ပြစ်ခတ်တိုက်ခိုက်ခဲ့တာမှာဒေသကာကွယ်တာဝန်ခံက
မနေ့2နာရီ30လောက်မှာကျမ်းမစစ်ကောင်စီနန်းသွင်းကို6လုံးပေါ်ပြစ်တယ်။ဒီလုံးကတော့အဲ့နန်းသွင်းလေးကိုတိုက်ရိုက်ထိမှန်ကွဲပါလိမ့်မယ်။ဒီနန်းသွင်းလေးမှာကျမ်းမစစ်ကောင်စီရဲ့နေရာမို့လို့ကျွန်တော်တို့တက်ခဲ့တယ်
။ Now ရခိုင်နဲ့ချင်းပြည်နယ်ကပလက်ဝါနဲ့စမီးဘက်မှာလည်းတိုက်ပွဲပြင်းထန်ပြီးဒုက္ခသည်တွေစားနေကအခက်ကြုံလာနေပါတယ်။ Now ကြားဘက်လွိုက်ကွာမြို့သိမ်းတိုက်ပွဲတွေထောင်ချင်းသားလုံခြုံရေးကုညီရေးအဖွဲ့တွေစိုးရိမ်နေပါတယ်။အခုလိုသတင်းလွှာတွေအပြီးမှာတော့ကျသရိညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမာရေးသုံးသက်ချက်နောက်ကျမ်းမကြီးကဏ္ဍနဲ့တိုင်းရင်သတင်းလွှာတွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတဲ့ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
ပင်လယ်နီထဲမှာသွားလာနေတဲ့နိုင်ငံတကာတင်မောတွေလုံခြုံရေးအတွက်ကိုအမေရိကန်ဦးဆောင်တဲ့ဒီရေဒတ်ပူးပေါင်းတပ်ဖွဲ့တွေထဲမှာနိုင်ငံတွေပို့ပြီးတော့မှပါဝင်လာနေပါတယ်ဂရိဝင်ကြီးချုပ်ရဲ့အမိန့်ပေးချက်အရရေဒတ်စစ်သမောတစီပူပေါင်းပါဝင်မှာဖြစ်တယ်လို့ဂရိကာကွယ်ရေးဝန်ကြီးကဒီကနေ့အကြေညာပါတယ်။ကမ္ဘာမှာရေချောင်းပို့ဆောင်ရေးတင်မောလိုင်းတွေအများအပြားရှိတဲ့ဂရိနိုင်ငံအနေနဲ့ကမ္ဘာရေချောင်းပို့ဆောင်ရေးကိုအကြီးမားဆုံးချိန်ချောက်နေတဲ့ပြဿနာကိုဖြေရှင်းတာကနိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်တာဖြစ်တယ်လို့ဝန်ကြီးနီကော့စ်မက်ဒီနတ်စ်ကပြောကြားပါတယ်။အမေရိကန်ဥဆောင်တဲ့ရေချောင်းလုံခြုံရေးစစ်ဆင်ရေးမှာပါဝင်ဖို့တပ်ဖွဲ့ဝင်17ယောက်ဆေးလွှတ်မယ်လို့ဩစတြေးလျကာကွယ်ရေးဝန်ကြီးကလည်းပြောကြားခဲ့ပါတယ်။ဘာရိန်နိုင်ငံမှာအခြေစိုက်တဲ့ Operation Prosperity Guardian လို့နာမည်ပေးထားတဲ့စစ်စင်ရေးဌာနချုပ်စီကိုတပ်ဖွဲ့ဝင်17ယောက်ကို10နှစ်ဇန်နဝါရီလမှပို့ဆောင်မယ်လို့ကာကွယ်ရေးဝန်ကြီး Richard Miles ကဒီကနေ့ပြောကြားပါတယ်။အစောပိုင်းကလည်းတပ်ဖွဲ့ဝင်9ယောက်ကိုအဲ့ဒီမှာတာဝန်ပေးထားပြီးသားဖြစ်ပါတယ်။ Australia နိုင်ငံအနေနဲ့စစ်သင်္ဘောတွေလေယာဉ်တွေကိုတော့ပို့ဆောင်မှာမဟုတ်ဘူးလို့ပြောပါတယ်။ပင်လယ်နီထဲမှာသွာလာနေတဲ့ကုန်သင်္ဘောတွေ၊ရေနံတင်သင်္ဘောတွေအပေါ်ယေမန်နိုင်ငံကဟူတီပုံတွေကအဝေးထိန် drone ယာဉ်တွေ၊ပယ်ထိန်တပ်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်နေတဲ့အတွက်ဒီရန်ကိုကာကွယ်ဖို့အတွက်အမေရိကန်ဦးဆောင်ပြီးတော့နိုင်ငံတချို့နဲ့ပူးပေါင်းကရေဒတ်တွေရဲ့ပူးပေါင်းတပ်ဖွဲ့တွေကိုဖွဲ့လိုက်တယ်လို့အမေရိကန်စစ်တပ်ကအင်္ဂါနေ့ကကြေညာခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးနဲ့စစ်တိုက်နေတဲ့ပါလက်စတိုင်းဟာမတ်စ်တွေကြွအဖွဲ့ကိုထောက်ခံတဲ့အနေနဲ့အီရန်ထောက်ပံ့ပေးထားတဲ့ဟူတီပုံတွေကိုသင်္ဘောတွေအပေါ်တိုက်ဖိုက်နေတာဖြစ်ပါတယ်။ကမ္ဘာရေချောင်းကုန်သွယ်ရေးမှာ30ရာခိုင်နှုန်းလောက်ကုန်သင်္ဘောတွေအသုံးပြုနေတဲ့ဆိုရတူးမြောင်းစီဦးတည်တဲ့ရေချောင်းလမ်းနေရာမှာတိုက်ခိုက်မှုတွေကိုလုပ်နေတာကြောင့်သင်္ဘောလုပ်ငန်းတော်တော်များများတခြားလမ်းကြောင်းတွေကိုအသုံးပြုနိုင်ဖို့အတွက်ကြိုးစားနေကြပါတယ်ရှင်
။ Hamas တို့ဆောက်ထားတဲ့တင်ကားပုံရိပ်တူကို Israel ဖြတ်စီးလိုက်တဲ့ဗီဒီယိုဖိုင်ဒီအထက်ထုတ်ပြန်လိုက်ပါတယ်။2014ဂါဇာစစ်ပွဲအထိမ်းအမှတ်ဖြစ် Hamas တို့ဆောက်ထားတဲ့တင်ကားရုပ်တူကို Israel စစ်တပ်ကဖေရှားဖြက်စီးလိုက်တဲ့ဗီဒီယိုဖိုင်ကိုအစ္စရေးစစ်တပ်ကတရင်လာနေဒီဇင်ဘာ17ရက်နေ့ကထုတ်ပြန်လိုက်တာပါဗီဒီယိုမှတ်တမ်းတွေထဲမှာပါတဲ့အဆောက်အုံတွေလမ်းလည်ပတ်ဝန်းကျင်အနေထားတွေပေါ်မူတည်ပြီးဒီအထိမ်းအမှတ်ရုပ်ထုဟာဂါဇာစစ်တီမှာဖြစ်တယ်လို့ဆိုတာကို Reuters သတင်းဌာနကအတည်ပြုပေမဲ့ဘယ်တော့မှရိုက်ထားတဲ့ဗီဒီယိုဆိုတာကိုတော့တိကျအတည်ပြုနိုင်ခြင်းမရှိပါဘူး Hamas တို့ကဒီနေရာမှာလူထုစုဝေးတဲ့နေရာဖက်စီထားတဲ့သူတွေကိုလွှတ်ပေးတဲ့နေရာစတဲ့ထိမ့်မက်နေရာတွေအဖြစ်အသုံးပြုလက်ရှိတာကြောင့်အခုလိုမျိုးဟာမတ်စ်ရဲ့ထိမ့်မက်နေရာကိုဖျက်ဆီးလိုက်တဲ့အတွက်ဒါဟာဟာမတ်စ်အဖွဲ့အတွက်တော့ကြီးမားတဲ့ထိုးနှက်ချက်ဖြစ်တယ်လို့ Israel တပ်ပြောခွင့်ရကပြောခဲ့ပါတယ်ခင်ဗျာ
ရုရှားသမ္မတသက်တမ်းတာဝန်ကို၅ချိန်မြောက်တာဝန်ယူနိုင်ဖို့ကြိုးစားနေတဲ့ဒီသမ္မတဗလာဒီမီယာပူတင်ရဲ့ရွေးကောက်ပွဲစီရင်ရေးရုံးချုပ်ကိုမော်စကိုမြို့တော်မှာဒီကနေ့ဖွင့်လှစ်ပါတယ်။သမ္မတရွေးကောက်ပွဲကို2024မတ်လမှာကျင်းပဖို့စီစဉ်ထားတာပါ။ပူတင်အောင်နိုင်ရေးစီရင်မဲဆွယ်မဲ့လုပ်ငန်းတွေလုပ်မဲ့ဌာနချုပ်မှလိုအပ်ပေးကြမဲ့သူတွေဝန်ထမ်းတွေအနေနဲ့အားလက်ရမယူပဲသမ္မတပူတင်ပြန်လည်အနိုင်ရရေးတပတ်ခုနှစ်လုံးအလုပ်လုပ်ကြမှာဖြစ်တယ်လို့စီရင်ရေးဆိုင်ရာပူတွဲဥက္ကဋ္ဌကသတင်းတောက်တွေကိုပြောကြားပါတယ်။ယူကရိန်းကိုရုရှားတို့ကျူးကျော်ဝင်တိုက်နေချိန်မှာသမ္မတပူတင်ရွေးကောက်ပွဲဝင်ပြိုင်မှာပါ။ဒီချိန်ထဲမှာပဲယူကရိန်းဒေသတချို့ကိုရုရှားဘက်ကအဝေးထိန်ဒရုန်းယာဉ်တွေနဲ့ညာလုံးပေါက်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါရယ်။ဒရုန်းယာဉ်35ခုထက်မနည်းကိုတုံးပြီးရုရှားတို့ဘက်ကတိုက်ခိုက်တာမှာယူကရိန်းစစ်တပ်ကတစ်ခုကလွဲလို့အားလုံးကိုပစ်ချနိုင်ခဲ့တယ်လို့ပြောပါရယ်။ရုရှားတို့တိုက်ခိုက်မှုကိုတုံ့ပြန်နိုင်ဖို့အတွက်နိုင်ငံတကာကနောက်ထပ်အထောက်ပံ့တွေပေးဖို့ယူကရိန်းကတောင်းဆိုနေပါရယ်။ယူကရိန်းအတွက်ဒေါ်လာ60ဘီလီယံနီးပါးစီးရေးထောက်ပံ့မှုပေးဖို့အမေရိကန်အစိုးရတောင်းဆိုထားတဲ့အသုံးစိတ်မူကြမ်းကိုတော့ရှင်းနှစ်ထဲကြမှလွှတ်တော်မှထပ်ပြီးတော့မဲခွဲနိုင်တော့မှာဖြစ်ပါရယ်။မက္ကဆီကိုနယ်စပ်လုံခြုံရေးကိုအစိုးရကကြက်ကြက်မက်မက်မကင်သွယ်သေးဘူးလို့ဆိုပြီးတော့စုစုပေါင်းလုံခြုံရေးအသုံးစိတ်16ဘီလီယံသုံးဆွဲရေးမူကြမ်းကိုအမေရိကန်လွှတ်တော်မှာပထမကြိမ်မဲဆွဲစဉ်တုန်းကမဲခွဲစဉ်တုန်းက Republican လွှတ်တော်အမတ်တွေကပယ်ချခဲ့ကြပါရယ်ရှင်
။ဆူဒန်မှာတော့ပြည်တွင်းစစ်ပိုပြင်းထန်လာတာကြောင့်စာနာမှုကူညီရဆိုင်နေပြီးကလင်းငယ်တန်းချီဘေးဒုက္ခရောက်နေကြပါပြီ။ဆူဒန်နိုင်ငံအရှိတောင်ပိုင်းမှာတိုက်ပွဲတွေပိုပြီးဖြစ်လာနေတာကြောင့်လူသားချင်းစာနာမှုအကူအညီပေးရအဖွဲ့တွေဟာသူတို့ရဲ့လုပ်ငန်းစဉ်တွေကိုတချို့နေရာတွေမှာယာယီရဆိုင်လိုက်ရတယ်လို့ကုလသမဂ္ဂကဒီနေ့ထုတ်ပြောလိုက်တာပါ။အကြမ်းဖက်တိုက်ခတ်မှုတွေမြင့်တက်လာနေတာကြောင့်ကလေးတွေတန်းနဲ့ချီပြီးအန္တရာယ်တွေနဲ့ရင်ဆိုင်နေရတဲ့အပေါ်စိုးရိမ်မိတယ်လို့လည်းကုလသမဂ္ဂကလေးများရေမုံငွေအဖွဲ့ UNICEF ကဆက်ပြောပါတယ်။ဆူဒန်နိုင်ငံမြို့တော်ခါတွန်မြို့ရဲ့အရှိတောင်ဘက်ချမ်းမှာရှိတဲ့ဂျာဇီရာပြည်နယ်မှာပြီးခဲ့တဲ့သတင်းဘက်ကကလေးတသိန်းခွဲထက်မနည်းသူတို့ရဲ့နေအိမ်တွေကနေစွန့်ခွာထွက်ပြေးခဲ့ရတယ်လို့ UNICEF အဖွဲ့ကဒီနေ့ပြောခဲ့ပါတယ်။ဆူဒန်ရဲ့ ISF ပြည်သူ့စစ်အဖွဲ့ကဝက်မက်ဒနီမြို့ကိုဆူဒန်စစ်တပ်စီကနေသိမ်းပိုက်နိုင်ခဲ့တယ်လို့ကြေညာခဲ့ပြီးတဲ့နောက်မှာတိုက်ပွဲတွေနဲ့အိုးအိမ်စွန့်ခွာထွက်ပြေးသူတွေပိုများလာနေတာပါခင်ဗျာ
VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ92.9 kHz 1953ညာ95 kHz 1783ညာလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ဂျာတာဘရင်းနေညဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်။မြန်မာနိုင်ငံမှာတိုင်းရင်းသားညီနောင်မဟာမိတ်၃ဘွဲ့ရဲ့10/29စစ်စင်ရေးအပေါ်စစ်တပ်ရဲ့တုံ့ပြန်မှုအတွင်မှစစ်ရဇဝဲချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးသင့်တယ်လို့ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။စစ်တပ်က2021ခုနှစ်မှာအာဏာသိမ်းခဲ့ပြီးနောက်ပိုင်းကလေးကပြည်သူတွေကိုမတရားတပ်ဖြတ်နေတာဥပဒေမဲ့ဖမ်းဆီးနေတာနဲ့ပြည်သူတွေစီကလူရက်ခိုးယုံနေတာတွေလုပ်နေတယ်လို့ဒီကနေ့ဒီဇင်ဘာ21ရက်နေ့စွဲနဲ့ Amnesty International ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြည်သူတွေပေါ်စစ်တပ်ရဲ့ရန်လိုတဲ့လုပ်ရက်တွေဟာကိုကန့်တအန်းရခိုင်တိုင်းဒေသလက်နက်ကိုင်မဟာမိတ်၃ဘွဲ့ရဲ့10/29စစ်စေးရဲ့နောက်ပိုင်းမှာပို့ဆိုးလာတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ပေါက်တော်မြို့နယ်ကဒေသခံ10ယောက်နဲ့ Amnesty မေးမြန်းချက်တွေ၊ဗီဒီယိုနဲ့ဓာတ်ပုံအထောက်အထားတွေ၊ဂျိုဒူးကရရှိတဲ့ပုံတွေအားလုံးကိုသုံးသပ်တာမှာအရသားတွေနဲ့အရသားပိုင်ပစ္စည်းတွေအပေါ်စစ်တပ်ကမခွဲခြားပဲအားလုံးသိမ်းကြုံတိုက်ခိုက်နေတာတွေ့ရှိခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာလဲတားမြစ်ထားတဲ့စင်ကဲပောက်ကွဲနိုင်တဲ့ဘုံတွေကိုတုံးဆွဲတာတွေ့ရှိခဲ့တဲ့အတွက်ဒါဟာစစ်ရာဇဝဲမှုကျူးလွန်ကြီးရှင်းမရှင်းစုံစမ်းစစ်ဆေးတဲ့နယ်လို့ Amnesty International ကထောက်ပြပါဗျ။အရသားပြည်သူတွေအတွက်ဆိုးဆိုးဝါးဝါအကျိုးဆက်တွေဖြစ်စေတဲ့အထိစစ်တပ်ကအရန်ကာရောတိုက်ခိုက်နေတာတွေအပြင်လက်နက်ကင်ဖွဲ့တွေနဲ့ထိုးစစ်ဆင်မှုကိုရရဆက်ဆက်တုံ့ပြန်နေတယ်လို့ Amnesty ရဲ့ဒီပဋိပက္ခတုံ့ပြန်ရေးအစီအစဉ်ဒါရိုက်တာ Matt Wells ကထုတ်ပြန်ချက်မှာပြောထားပါဗျ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ၃နှစ်နီးပါးရှိနေချိန်မှာမြန်မာနိုင်ငံတဝန်းပြည်သူတွေကြုံတွေ့နေရတဲ့ဒုက္ခတွေရော့သွားမဲ့လက္ခဏာမမြင်ရသေးကြောင်းနဲ့ဒီလိုအခြေအနေတွေဖြစ်နေတာမှတော့မှမြန်မာနိုင်ငံအရေးဟာနိုင်ငံတကာအရေးပေးဆွေးနွေးတဲ့အခြေအနေမှာမရှိတော့ဘူးလို့လည်း Amnesty International ရဲ့ထုတ်ပြန်ချက်မှာသူကထောက်ပြထားပါတယ
်။မြန်မာကတိုင်းသားတပ်တွေရှမ်းမြောင်မှာပြန်ပေးဆွဲတပ်သားတွေစုတာရှိနေတယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကထုတ်ပြလိုက်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းတိုင်းဒေသလက်နက်ကိုင်အဖွဲ့တွေဘက်ကအရသားတွေကိုတပ်သားတွေဖြင့်အတင်းကျပ်စုဆောင်းတာပြန်ပြီးဆွဲဖမ်းဆီးတာတွေရှိနေတယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကဒီနေ့ကြေညာချက်ထုတ်ပြန်လိုက်တာပါ။ MNDAA လို့ခေါ်တဲ့ကုကံတပ်ဖွဲ့ဟာစစ်တပ်အတွင်းစစ်ပွဲတွေအတွင်းအရသားတွေကိုကာကွယ်ပေးရေးလိုက်နာရမယ့်ဥပဒေကိုချိုးဖောက်နေတယ်ဆိုပြီး HRW အဖွဲ့ကစွပ်စွဲထားပါတယ် MNDAA အဖွဲ့ဟာအရသားတွေကိုဖမ်းဆီးပြီးတသားသည့်အဖြစ်အတင်းကျပ်စုဆောင်တာတွေလုပ်ပြီးစစ်တပ်အတွင်းစစ်အတွင်းအရသားတွေကိုကာကွယ်ပေးရမယ့်ဥပဒေချိုးဖောက်နေတယ်လို့ HRW အဖွဲ့ရဲ့အရှာရညင်ကြိုင်မှုအီလင်း PSN ကပြောခဲ့ပါတယ်ခင်ဗျာ
တောင်ကျောက်ပင်လယ်ထဲမှာရေပိုင်နဲ့နယ်နိမိတ်အငင်းပွားနေတဲ့ဒီတရုတ်နဲ့ဖိလစ်ပိုင်နှစ်နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေဆွေးနွေးခဲ့ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးနဲ့ပုံပွင့်လင်းလင်းဆွေးနွေးခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးအန်ရီကေမနာလိုကဒီနေ့ကြေညာချက်ထုတ်ပြန်ပါတယ်။တောင်ကျောက်ပင်လယ်ထဲမှာဖြစ်နေတဲ့တင်းမာမှုတွေကိုဖြေရှင်းရေးအတွက်ဆွေးနွေးအဖြေချဖို့လိုအပ်တယ်ဆိုတာကိုနှစ်ဖက်လုံးကလက်ခံကြတယ်လို့သူရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။တရုတ်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှာတော့ဖိလစ်ပိုင်နဲ့တရုတ်ကြားမှာကျုံးနေတဲ့လေးနက်တဲ့ပြဿနာတွေကိုဖိလစ်ပိုင်အနေနဲ့သတိထားကင်တွေရမယ်လို့ဝန်ကြီးဝန်ကြီးကသတိပေးပါတယ်။တရုတ်ဘက်ကကိုပိုင်နဲ့ကိုခုခံကာကွယ်ဖို့ပြက်ပြက်သားသားတုံ့ပြန်တာမျိုးမခံရအောင်လို့ဖိလစ်ပိုင်အနေနဲ့အတွက်မမှားဖို့လိုတယ်လို့ဝန်ကြီးဝန်ကြီးကသတိပေးပါတယ်။တောင်ကျုပ်ပင်လယ်ထဲမှာတရုတ်ရောဖိလစ်ပိုင်ကပါသူတို့ပိုင်ဆိုင်တယ်လို့ပြောနေတဲ့ရေနံနိမိတ်နေရာတချို့မှာအခုလပိုင်းနဲ့အတွဲဖိလစ်ပိုင်ငါးဖန်တင်မော်ရီအစိုးရတင်မော်ရီကန်ယိုဇန်တန်းဆောက်တက်တွေနဲ့တရုတ်ရေတက်တင်မောတွေကြားမှာထိတ်တိုက်ပြဿနာဖြစ်မှုတွေခက်ဆိတ်ဆိတ်ဖြစ်နေပါတယ်ရှင်
။မြောက်ကိုရီးယားခေါင်းဆောင်ကသူ့ကိုနျူကလ িয়ার လက်နက်နဲ့ရန်ဆလာရင်ပြန်တုံ့ပြန်ဖို့ဝန်မလေးဘူးလို့ပြောလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကရန်သူတွေဘက်ကနျူကလ িয়ার လက်နက်နဲ့တိုက်ခိုက်လာတာမျိုးလှုပ်လာခဲ့ရင်သူ့ဘက်ကလည်းနျူကလ িয়ার လက်နက်နဲ့တုံ့ပြန်ဖို့ဝန်လေးမှာမဟုတ်တဲ့အကြောင်းဒီနေ့ပြောလိုက်တာပါ။မြောက်ကိုရီးယားမစ်ဆိုင်းဒုံးကြီးဆိုင်ရာဘီရိုကစစ်သားတွေကိုတွေ့ဆုံပြီးမကြာသေးခင်ကတိုက်ချင်းပြစ်ပက်ထင်းဒုံးကျည်စမ်းသပ်မှုတွေအောင်မြင်ကြောင်းချီချူးပြောဆိုတဲ့အချိန်မှာမြောက်ကိုရီးယားခေါင်းဆောင်အခုလိုပြောသွားတာလို့ KCN သတင်းဌာနကသတင်းထုတ်လွှင့်ခဲ့ပါတယ်။ဒီသတင်းပတ်တွင်မှာပဲနောက်ဆုံးပေါ်တိုက်ချင်းပြစ်ပက်ထင်းသုံးဒုံးကျည်စမ်းသပ်ပြစ်ခတ်ခဲ့တဲ့အကြောင်းမြောက်ကိုရီးယားကကြေညာလိုက်ပါတယ်ခင်ဗျာ။ဒီအမေရိကန်တန်ရဲ့ဒီဇင်ဘာ21ရက်နေ့စတာရင်းညအထူးခြားဆုံးသတင်းတွေကိုမဆုမြန်မှုနဲ့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေအလှဲ့ပါပထမဆုံးကတော့စစ်တပ်တပ်စခန်းချရာမန္တလေးနန်းတွင်ပြစ်ခတ်အတိုက်ခိုက်ခံခဲ့ရတာပါမန္တလေးကစစ်တပ်ခြေစိုက်တပ်ဆွဲထားတဲ့နန်းတွင်တဲ့ကိုရှော့တိုက်ဒုံးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်နန်းတွင်ပောက်ကွဲမှုတွေဖြစ်ပွားခဲ့တဲ့နောက်မနက်ပိုင်းမှာပဲမန္တလေးမြို့ဝင်မြို့ထွက်တွေမှာအစ်စ်ဆေးတွေများလာတယ်လို့လည်းမြို့ကန်တွေကပြောနေပါဗျ။မန္တလေးမြို့တွင်အခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးကိုစုံဝင်းလှိုင်ပြောပြပေးပါအောင်ခင်ဗျာ
။မြန်မာပြည်အလဲပိုင်းမန္တလေးမြို့ကစစ်တပ်အခြေစိုက်တပ်ဆွဲထားတဲ့နန်းတွင်တွေကိုဒီဇင်ဘာလ27ရက်ဒီကနေ့မနက်9နာရီကျော်အချိန်မှာတရခွန်မမရှော့တိုက်ဒုံးတွေနဲ့ပြစ်ခတ်တိုက်ခိုက်ခံခဲ့ရတာပါ။တိုက်ခိုက်မှုဟာပြစ်မှတ်ကိုကြားရောက်ခဲ့တယ်လို့လည်းပြင်ဦးလင် KI ပကဖလူညုံရေးအဖွဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ်
ကျွန်တော်ဒီ27ရက်နေ့ပေါ့ဗျာအဲမနေ့တနားတုန်းကလောက်မှာကျွန်တော်တို့အဲကျန်းမာရေးကောင်စီနန်းတွင်းကိုကျွန်တော်တို့က6လုံးပေါ့ပြစ်တယ်ပေါ့နော်6လုံးပြစ်တဲ့ချိန်မှာတော့နှလုံးကအဲစားပေါ့လေကျသွားတယ်အဲဒီလုံးကတော့အဲနန်းတွင်းလေးကိုတိုက်ရထိမှန်ပြီးတော့ဝဲကွဲပါလေဗျာဒီနန်းတွင်းမှာကအကြပ်ဖက်တွေပဲနေတယ်လေအဲကျန်းမာရေးကောင်စီပဲနေရမလို့ကျွန်တော်တို့တက်ခတ်တာဖြစ်ပါလေလေလုံးလုံးကတော့ဒီမှာပါဘာလို့လဲဆိုတော့ကျွန်တော်တို့ကဟိုအရင်လေကျွန်တော်ခဏခဏလုပ်ဖို့ကြိုက်ဟာရှိတော့ကျွန်တော်တို့ကဒီနေရာကိုတိုင်းတာပြီးမှကိုကျွန်တော်တို့ကပြင်ဆင်ဖြစ်တာဖြစ်တဲ့အတွက်နည်းနည်းလေးကိုကျွန်တော်တို့တိကျအောင်ကြပါလိမ့
်ပြစ်ခတ်တက်ခိုက်မှုမှာစစ်တပ်ဘက်ကထိခိုက်တိုက်ဆုံတာရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဒါနဲ့ပတ်သက်လို့ VOA ကတိကျအတိမပြုနိုင်သေးတယ်လို့စစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးနန်းတွင်းမှာကြားရောက်ပောက်ကွဲတံကိုမန္တလေးမြို့ကနေကြားခဲ့ရကြောင်းနဲ့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့နောက်မနက်ပိုင်းမှာပဲမန္တလေးမြို့အထက်သကိုင်းမြို့အဝင်နေရာတွေမှာစစ်ဆေးတာတွေကြုံရတယ်လို့မြို့ကန်တဦးကအခုလိုပြောပြပါဗျာ။န
န္းလာကြီးကြော်ကြော်နောက်ကတော့ကြားတယ်။နန္းလာကြီးဝင်းကျင်မှာ6ဆက်လောက်ကြားတယ်။ဒီလေအတန်နဲ့ဒီင်းနဲ့လေဘုံကွဲတဲ့တန်ထမ်းကြီးရှိတယ်။မနက်ကျွန်တော်ကြားတာတော့အဲရှော့တိုက်တုံးနဲ့ရှိတယ်လို့တော့ကြားတယ်ဟုတ်မင်းရေးရှင်နေရတော့ဘယ်လိုလုပ်လဲမျိုးထဲမှာဟိုလိုမျိုးရှိသွားရဲ့ရှိတယ်။သူကအဲဒီအဝင်ထွက်မှာတော့ဖြစ်တယ်ပြောတယ်။ရုပ်ဝင်ရထွက်နေရတယ်ကျွန်တော်တို့အထွက်နေအဝင်ထွက်နေတော့ကျွန်တော်အစိုးဆုံးကတော့ခိုင်းပေါ်လေကျွန်တော်တို့ခိုင်းကနားတော့ဆောင်ပါကျွန်တော်တို့မင်းလေးလို့ပြောတယ်။အဲအဲ့နေရာမှာတော့မသားနေဖြစ်တယ်ဆိုင်ငယ်ရောကားရောတော့ဖြစ်တယ်။မျိုးထဲမှာတော့ဟိုလိုမျိုးရှိသွားရှိ
တက်ခတ်ခံရပြီးတဲ့နောက်မှာမန္တလေးနန်းရွင်းထဲကစစ်တပ်မိသားစုဝင်တချို့ကိုတခြားလုံခြုံတဲ့နေရာရွှေ့ပြောင်းတာတွေရှိခဲ့တယ်လို့လဲကာကွယ်ရေးတပ်ဖွဲ့တွေကဆိုပါတယ်ဒီတက်ခတ်မှုကိုပြင်ဦးလီ KI ပါကဖ Brave Warriors for Myanmar မန္တလေးလုံခြုံရေးအထူးတပ်ဖွဲ့မန္တလေး Security and Special Task Force တို့အပြင်တခြားမဟာမိတ်တွေကပူးပေါင်းပြီးတက်ခတ်ခဲ့တာဖြစ်ကြောင်းလဲပြောပါတယ်မန္တလေးနန်းရွင်းဟာခေတ်ဆက်ဆက်နိုင်ငံရေးအကျဉ်းသားတွေကိုညှဉ်းပန်းနှိပ်စက်စစ်ဆေးမှုတွေပြုလုပ်လေးရှိတဲ့နာမည်ကြီးတဲ့နေရာတစ်ခုဖြစ်ပြီးလူအခွင့်အရေးချိုးဖောက်မှုတွေဖမ်းဆီးခေါ်ဆောင်သွားပြီးစစ်ဆေးတပ်ဖြတ်ခံရမှုတွေဖြစ်ပွားနေတဲ့အတွက်နာမည်ကြီးတဲ့နေရာလည်းဖြစ်ပါတယ်ခင်ဗျာ
စစ်တပ်စခန်းချရာမန္တလေးနန်းတွင်ပြစ်ခတ်တိုက်ခိုက်ခံခဲ့ရတာကိုကုစုံဝင်းလိုင်းပြောပြခဲ့တာပါအခုတော့တိုက်ပွဲပြင်းထန်နေတဲ့ရခိုင်နဲ့ချင်းပင်မှာလည်းဒုက္ခသည်တွေဆန္ဒရိုက်ခါအခက်ကြုံနေရတာပါစစ်ကောင်စီနဲ့အေးရခိုင်တပ်တော်တို့ကြားတိုက်ပွဲတွေကြောင့်ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်တောင်ပိုင်းကမြို့နယ်တချို့မှာနေရဆုံခွာထွက်ပြေးနေရတဲ့စစ်ဘေးဒုက္ခသည်တွေတနည်းတခြားများလာနေပြီးစားနေခါအခက်ကြုံနေရတာပါစစ်ကောင်စီကကုန်းလန်းရေလန်းတွေအားလုံးပိတ်ထားတာကြောင့်စားနေခါထောက်ပံ့မှုတွေလည်းမရသလိုစေဝါးတွေလည်းမရဘဲဖြစ်နေပါတယ်လီကျောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
စစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်တို့လက်ရှိတိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်ကပလဝမြို့နယ်နဲ့စမီးမြို့မှာရှိနေတဲ့စစ်ဘေးဒုက္ခသည်တွေစားနေရခိုင်နဲ့ဆေးဝါးတွေပြတ်လက်ပြီးအခက်ခဲတွေနဲ့ရင်ဆိုင်နေကြရတာပါပြီးခဲ့တဲ့နှစ်တွေကတိုက်ပွဲတွေကြောင့်ပလဝမြို့ပေါ်ဒုက္ခသည်စခန်းတွေမှာလာရောက်ခိုလုံနေရတဲ့စစ်ဘေးဒုက္ခသည်တွေဟာစားနေရိတ်ခါထောက်ပံ့မှုတွေလည်းမရတော့တာကြောင့်စားနေရိတ်ခါပြတ်လက်မှုနဲ့ရင်ဆိုင်နေကြတဲ့အချိန်မှာပဲနောက်ထပ်ဒုက္ခသည်တွေထက်ရောက်လာတာကြောင့်အဆင်မပြေမှုတွေတိုးလာနေတယ်လို့ပလဝဒုက္ခသည်တူကပြောပါတယ
်ဟုတ်ကဲ့ကိုအခုဒီစစ်ဘေးရှောင်းပေါ်ပြီးတော့ဟောပြောမယ်ဆိုတော့ဝင်ဖက်ကဆင်းလာတဲ့သူတွေလက်ရှိတဲ့ဒီကထွက်သွားတဲ့သူတွေရှိတဲ့အခုတချို့ service ဆောင်တွေဆိုရင်ဥမာပြောမယ်ဆိုနိုဝင်ဘာလနဲ့အောက်တိုဘာလကထောက်ပံ့အခုအဲ့ဘက်ကထောက်ပံ့တဲ့ဆင်းတွေမရတဲ့အတွက်သူတို့စားစရာတွေမရှိတဲ့အနေအထားတွေဖြစ်လာတယ်ပြီးရင်ကျင်းမာရေးစောင့်ရှောက်မှုအားနေလာတယ်တချို့ဆိုကျင်းမာစိတ်ခက်ပြောက်တော့ပတ်စံမရှိဘူးခလေးတွေကြားရတယ်တုပ်ကွေးတွေဖြစ်ကြတယ်အဲ့လိုမျိုးဖြစ်နေကြတယ်မိသားစု၅ယောက်ရှိတယ်မိသားစုဆိုရင်ဆင်းအရင်ကပြောမယ်ဆိုရင်တယောက်ကိုတပူကြရတယ်အခုသူတို့မရတော့သူတို့ကပါလဲဆိုရင်ဒီတပူခွေလောက်အနိုးစီတပူလောက်ကိုပြုတ်ပြီးတော့အဲ့လိုဒီဆက်ပြုတ်လို့အဲ့လိုတောက်နေကြတဲ့သူတွေလည
်းပလောဝမြို့ပေါ်မှာရှိနေတဲ့ဒုက္ခသည်တွေကိုအရင်က WFP ကပုံမှန်စားနေရိတ်ခါထောက်ပံ့တာတွေရှိပေမဲ့လက်ရှိမှာတော့စစ်တပ်ရဲ့ခွင့်ပြုချက်မရတဲ့အတွက်ကြောင့်စားနေရိတ်ခါထောက်ပံ့တာတွေမရှိတော့ဘူးလို့သူကဆက်ပြောပါတယ
်အဲ့ဒါကဒီ WFP ကတာဝန်ခံတယောက်ပြောတာတော့ဒီစစ်တပ်ကစစ်တပ်ကနေဥမာပြောမယ်ဆိုရင်သူတို့အနိုင်မရလို့ထုတ်မပြေးရတာလို့အဲ့လိုပြောတယ်ကို
ဒါအပြင်ဒီလအစောပိုင်းကစပြီးစစ်ကောင်စီနဲ့အေးအေးတက်ကြတိုက်ပွဲစတင်ပြင်းထန်ခဲ့တဲ့ချင်းပြည်နယ်စမီးမြို့နယ်မှာလည်းဒေသခံတွေဘေးလွတ်ရာထွက်ပြေးနေကြရသလိုစစ်ဘေးဒုက္ခသည်စခန်းတွေမှာလည်းစားနေအိတ်ခါပြတ်တောက်ပြီးကျန်းမာရေးထိခိုက်မှုတွေရှိနေတယ်လို့စစ်ဘေးဒုက္ခသည်တူကပြောပါတယ
်ဟုတ်ကဲ့ဟုတ်ကဲ့မရှိတဲ့အနေအထားပဲဒီဒလားစာပဲရှိတယ်ကျွန်တော်တို့ကလည်းလားဆိုင်ဆိုတော့ဒီဒလားစာပဲရှိတယ်ရှိလားဆိုတော့ဝေမဲ့နေရလည်းမရှိဘူးဒီမှာဆိုင်ဒီလေကိုလုံးပြည်ပြည်မှာထွက်ပြေးကြတဲ့ဆိုင်ရောက်တာလည်းမရှိဘူးဒေတာကလည်းတချို့တော့ထွက်ပြေးတာရှိတယ်ထွက်ပြေးတဲ့လူဆိုထွက်ပြေးတဲ့ရှိတဲ့လူကဆိုင်တော့မရောက်ဘူးဆိုင်တော့ရောက်တာလည်းမရှိဘူးဝီဇာလည်းမရှိဘူးဒါခက်ခဲအများကြီးကြုံရမှာပဲကျွန်တော်တို့ကလည်းဟုတ်ကဲ့ဟိုခိုးကလေးတွေဆိုလဲဟိုဘယ်လိုပြောမလဲကျင်းမာရဲ့တော့ကိုစိုးရနေတဲ့ဆေးဆိုလာလို့ဝီမျက်နှာမရှိဘူးကျွန်တော်တို့ကလည်းခက်ခဲအများကြီးကြုံနေကျွန်တော်တို့စီးပိတ်ဆောင်တွေက
ဒါအပြင်လက်ရှိရခိုင်ပြည်နယ်ဘက်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေသလိုဒေသခံတွေလည်းဘေးလွတ်မဲ့နေရာတွေကိုအခုချိန်ထိထွက်ပြေးနေကြရတာပါဒေသခံအများအပြားထွက်ပြေးနေကြရတာဖြစ်ပြီးပေါက်တော့မြို့နယ်မှာဆိုဒေသခံတွေမထောက်ပံ့နိုင်တော့တဲ့အတွက်စစ်ဘေးဒုက္ခသည်တွေဟာစားဝတ်နေရေးအခက်ကြုံလာနေပြီလို့ပေါက်တော့ဒေသခံဒုက္ခသည်တွေကိုကူညီပေးနေသူတူကပြောပါတယ
်ဒီမှာနေရာမှာစီးပိတ်ဆောင်1000ဒါချင်းရှိနေတယ်ပေါ့နော်သူတို့အတွက်ကဒီရောကလူတွေကဒီအခုတေးတဲ့အပိုင်းမှာကျတော့အင်းကအလူခံနဲ့ထားရတာရှိတယ်ဆိုတော့ဆိုင်အိတ်တရာလောက်ကိုအမျိုးပေးနေရရှိတယ်ဒါပေမဲ့တရက်ကိုဆိုင်အိတ်ကဒီရှစ်အိတ်ကနေအထက်ကိုအမျိုးကုန်ကြတာရှိတယ်ပေါ့နော်ဆိုတော့လက်ရှိမှာကျတော့ဒီဆိုင်အိတ်20တောင်ရှိတော့ဆိုတော့သူတို့အတွက်ထပ်ပန်းဖို့ကျတော့2ရက်3ရက်ကြာပဲ3ရက်အနည်းဆုံးအများဆုံး3ရက်ပေါ့အဲ့လိုပဲထပ်ပန်းနိုင်တဲ့အရှင်တွေပေါ့နော်အဲ့ဒီအဲ့ကောင်ရင်ဒီဘာကလူတွေလည်းမထပ်ပန်းနိုင်တော့ဘူးဆိုတဲ့အရှင်တွေဖြစ်နေပေါ့
တိုက်ပွဲကြောင့်ထွက်ပြေးလာကြတဲ့ဒေသခံအများစုဟာအဝတ်တထည်ကိုတစ်ခုနဲ့ထွက်ပြေးလာကြတာကြောင့်စားနေရိတ်ခါအပြင်တခြားလူသုံးကုန်ပစ္စည်းတွေလည်းအရေးပေါ်လိုအပ်နေတယ်လို့သူကဆက်ပြောပါတယ်
။ဟိုကဆောင်းရံဒီလေးဖြစ်တော့ဒီတကြီးအ တက်ကြီးလုံးတွေသူတို့တော်များများကဒီအမျိုးထွေတွေဆောင်နေပါတယ်အမျိုးတွေအရှိတအများကြီးရှိနေပေါ့နော်ဒီသူတို့မှတစ်ခုမှမပါဘူးဆိုတော့ရောရောကလူတွေအကုန်လုံးအမျိုးပေးထားတဲ့အချိန်မှာမလောင်းလာတဲ့အချိန်တွေရှိသေးတယ်ဆိုတော့ဒီကျမရဲ့ချိခောက်တာတွေပါလို့ရှိသေးတယ်အဲ့ဒီမှာကျတော့ဖြူဝါကအစားပေါ့နော်ဒီလမ်းကကျအကုန်ပိတ်ထားကြတော့အကုန်သူတို့မှအကျေကျေအများကြီးရှိနေရပြတာပေါ့ဆက်ဆက်ကနေလို့
ပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်လက်ရှိရခိုင်ပြည်နယ်မှာအစ်စ်တိုးလာတဲ့စစ်ဘေးဒုက္ခတွေကတသိန်းကျော်အထိရှိလာပြီဖြစ်တယ်လို့ပြီးခဲ့တဲ့နှစ်တွေကတိုက်ပွဲတွေကြောင့်နေရမပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခတွေကလည်း6000နီးပါးကျန်နေသေးတယ်လို့ရခိုင်လူမှုအဖွဲ့အစည်းတွေရဲ့စစ်တမ်းတွေမှာဖော်ပြထားပါတယ်လက်ရှိတိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာကုန်းစီစီးဆင်းမှုနဲ့ကုန်းလမ်းရေလမ်းတွေအားလုံးကိုစစ်ကောင်စီကပိတ်ဆို့ထားတာကြောင့်ဒေသတွင်းကုန်ပစ္စည်းရှားပါးတာတွေကုန်စင်းနှုံးအစမတန်မြင့်တက်တာတွေနဲ့ရင်ဆိုင်နေကြရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
တိုက်ပွဲဆက်ပြင်းထန်နေတဲ့ရခိုင်နဲ့ချင်းပြည်နယ်ဘက်မှာလည်းပလောဝနဲ့စမီးပါဝင်ဒုက္ခသည်တွေစစ်နေခါအခက်ကြုံလာနေတာကိုကိုစံကျော်ပြောပြခဲ့တာပါအခုလည်းလွိုက်ကော်မျိုးသိန်းတိုက်ပွဲတဲ့ထောင်ချင်းသားလုံခြုံရေးကူညီပေးရေးအဖွဲ့တွေကစိုးရိမ်လာနေတာပါကရပြည်နယ်လိုက်ကောအချင်းထောင်မှာစစ်ကောင်စီတပ်တွေခြေကုပ်ယူထားတာကြောင့်အထဲမှာရှိတဲ့အချင်းသား900ရဲ့လုံခြုံရေးနဲ့အခွင့်အရေးတွေအတွက်စိုးရိမ်ရာကြောင့်နိုင်ငံရေးအချင်းသားရေးကူညီပေးနေတဲ့အဖွဲ့အစည်းတွေကပြောပါတယ်စစ်ကောင်စီကတက်ဆွဲထားတဲ့လိုက်ကောအချင်းထောင်မှာအချင်းသားတွေရဲ့စားနပ်ရိက္ခာနဲ့တောက်သုံးရေးအပြင်စီဝါပြက်လက်မှုတွေနဲ့ပါကြုံနေရတယ်လို့သူတို့ကဆိုပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစီသူပြောပြပေးပါဦးခင်ဗျာ
စစ်ကောင်စီနဲ့ရဲတွေခြေကုပ်ယူထားတဲ့လိုက်ကောကျင်းထောင်ကအကျဉ်းသား900ရဲ့လုံခြုံရေးအပြင်စစ်နိုင်ခါပြက်လက်မှောက်ကိုဆွေးနွေးရတဲ့အခြေအနေနဲ့ကြုံတွေ့နေရတယ်လို့နိုင်ငံရေးကျင်းသားကူညီပေးအဖွဲ့အစည်းတွေကပြောပါတယ်။ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်နယ်အတွင်းကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေစစ်ဆင်ရေးအရှိန်မြင့်ခဲ့တဲ့နိုဝင်ဘာလ17ရက်နေ့ကစပြီးတော့စစ်ကောင်စီတပ်တွေဟာလိုက်ကောကျင်းထောင်ကိုခံတပ်တစ်ခုအနေနဲ့အုံချလာတာတွေ့ရတယ်လို့လည်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကပြောပါရယ်2023ဒီဇင်ဘာလ18ရက်နေ့ကလိုက်ကောကျင်းထောင်တဝိုက်မှာနှစ်ဖက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တာဖြစ်ပြီးတော့မြန်မာစစ်ကောင်စီကလေကြောင်းနဲ့လက်နက်ကြီးတွေကိုအသုံးပြုခဲ့တာပါလက်နက်ကိုင်အဖွဲ့အစည်းနှစ်ဖက်စလုံးမှာကြာဆုံးမှုတွေရှိခဲ့တာဖြစ်ပြီးစစ်ကောင်စီတပ်တွေဟာလိုက်ကောအကျဉ်းထောင်မှာခြေကုပ်ယူထားတာကြောင့်အကျဉ်းသားတွေရဲ့လုံခြုံရေးအတွက်စိုးရိမ်စရာဖြစ်လာတယ်လို့လည်းပြောပါရယ်လက်ရှိအကျဉ်းသား900ထဲမှာနိုင်ငံရေးအကျဉ်းသားက150လောက်ပါနေတာဖြစ်ပြီးဒီနိုင်ငံရေးကျင်းသားတွေကိုအုံချမှာစိုးရင်ရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးကျင်းသားများကွန်ရက်ကကိုတိုက်ထွန်းဦးကပြောပါတယ
်ဒီထက်ပိုပြီးစိုးတဲ့အခြေအနေကပေါ့လက်ရှိမှာကင်နီတော်လိုင်းတပ်တွေနဲ့ပြီးခဲ့တဲ့ရက်ပိုင်းတွေမှာတိုက်ပွဲဖြစ်ပွားခဲ့တဲ့အခါမှာစစ်ကောင်စီအနေနဲ့ပေါ့နော်အကျဉ်းသားတွေကိုပြင်ပေါ်မှာပုံမှန်မထားတော့ဘဲနဲ့အခန်းအခန်းထဲမှာပိတ်လောင်ပြီးမှထားထားတယ်တောက်ခတ်ထားတာမျိုးပေါ့နော်အဲ့အတွက်ကတကယ်တကယ်တိုက်ပွဲဖြစ်ခဲ့တော့မှဒီအကျဉ်းသားတွေအနေနဲ့တည်ဆုံမှုဖြစ်ဖို့ရတယ်နော်ရန်ကုန်မှာများတယ်အဲ့အတွက်သူတို့ရဲ့ခန်းစစ်ပြင်းတဲ့နေရာမှာအနည်းဆုံးမှထားထားတယ်အချိန်မီလဲကျွန်တော်တို့ဒီနိုင်ငံရေးကျင်းသားတွေကိုထုတ်ပြီးမှအသုံးချတာမျိုးတွေလှုပ်ဝါနိုင်တယ်ပေါ့နော်ဒီအတွက်ကျွန်တော်တို့မှအဲ့ဒီစိုးရိမ်မှုတော့ရှိပါတယ
်လက်ရှိမှာကရင်နီမျိုးသားများကာကွယ်တပ် KNDF နဲ့ PDF ပူးပေါင်းတပ်တွေဟာအကျဉ်းထောင်ကိုပတ်လည်ဝိုင်းထားတဲ့အနေအထားမှာရှိနေပြီးရဲနဲ့စစ်ကောင်စီတပ်တွေကအကျဉ်းထောင်ထဲမှာဝင်ပြီးတော့အကာအကွယ်ယူနေရတာကြောင့်အကျဉ်းသားတွေအတွက်စိုးရိမ်စရာဖြစ်လာတယ်လို့စာနယ်ဇင်းကပြတ်မှာကိုပါစိုးရိမ်ရတယ်လို့ကရင်နီနိုင်ငံရေးကျင်းသားများအစည်းအရုံး KPPA ကထားဖို့ကဗီဒီယိုကိုပြောပါတယ
်လက်ရှိအချိန်တွေကလည်းဒီထောင်ကိုဝိုင်းထားတဲ့အချိန်တွေရှိရဲ့အခါမှာပေါ့နော်ဒီအဲရဲတို့စစ်တပ်တို့ကလည်းထောင်အတွင်းကိုခြေကုပ်ယူထားကြတယ်ပေါ့အကျဉ်းသားရဲ့အခွင့်အရေးကအမြဲတမ်းဆုံးရှုံးနေတာပဲလေနော်ဒီတာမန်စစ်မဖြစ်တဲ့အချိန်ကာလမှာတောင်မှအခွင့်အရေးကပြည့်ဝစွာရရှိထားကြတာမဟုတ်ဘူးအခုလိုအချိန်တွေမှာဆိုပိုဆိုးတာပေါ့နော်အဲစာနာရိတ်ခါလည်းနည်းလာတဲ့အတွက်သူတို့ဦးစားပေးမှုကအကျဉ်းသားမဟုတ်တဲ့အတွက်ပေါ့နော်အကျဉ်းသားတွေရဲ့အခွင့်အရေးကတော့လုံးဝကိုဆုံးရှုံးနေပြီးသားဖြစ်မှာပါပြီးရင်ဒီတာမန်ကာလမှာတောင်မှဒီအကျဉ်းသားတည်ဆုံမှုတွေရှိတာပေါ့နော်အခုလိုကာလမှာဆိုရင်အဲကျမရေချွရင်မှုကအလွန်ကိုများပြားနိုင်ပါတယ်ပေါ့နော
်လိုက်ကောမြို့ပေါ်ကပြင်းထန်တဲ့တိုက်ပွဲတွေကြောင့်မြို့ပေါ်ကထွက်ပြေးတိမ်းရှောင်တဲ့မိသားစုတွေတဖြည်းဖြည်းများလာနေတာပါအချင်းကြနေသူတွေအတွက်ထောင်ကိုစားနပ်ခါနဲ့ဆေးဝါးလာရောက်ပေးပို့တာတွေမရှိတော့ဘဲဖြစ်လာတာကြောင့်အချင်းသားတွေကျန်းမာရေးနဲ့နေထိုင်စားသောက်ရေးမှာအဆင်မပြေဖြစ်လာတယ်လို့လည်း KPPA ကပြောပါရယ်2022ခုနှစ်ဇန်နဝါရီကလည်းလွိုက်ကော်မြို့ပေါ်မှာတိုက်ပွဲပြင်းထန်ခဲ့တာကြောင့်အချင်းသားတွေအတွက်စားနပ်ခါပြတ်တောက်မှုနဲ့ကြုံခဲ့ရပါတယ်တိုက်ပွဲတွေအတွင်းပိတ်မိနေတဲ့အချင်းသားတွေကနိုင်ငံရေးအချင်းသားတွေအတွက်သူတို့ရဲ့ရပ်ပန်ခွင့်တွေဆောင်ရွက်ပေးကြဖို့နိုင်ငံတကာကြက်ချင်းဒီအဖွဲ့ ICRC နဲ့ကုလသမဂ္ဂလိုလူခွင့်ကိုကာကွယ်ပေးနေတဲ့အဖွဲ့အစည်းတွေကိုတောင်းဆိုကြောင်းလဲမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကပြောပါရယ်စစ်ကောင်စီကတော့လိုက်ကောအကျဉ်းထောင်မှာအခုလိုစားနပ်ခါနဲ့စီဝါတွေပြက်လက်နေတယ်ဆိုတာမဟုတ်ကြောင်းနဲ့ lumukun ye paw ma tadin tu tadin ma rwe thop paw ni chaung le thop byan tha bar khamya
loi ko ajin thong ajin da long chung ye kun ye apwe ri soe ni da ko ku si tu pyo pya ga da ba aku raw ကုလသမဂ္ဂမှာဆက်ကူစားပြုခွင့်ရတဲ့သံမတ်ကြီးဦးကျော်မိုးထွန်းရဲ့အင်တာဗျူးပါကုလသမဂ္ဂထွေထွေညီလာခံ Credential Committee ခေါ်နိုင်ငံကူစားပြုမှုအရေးစီစစ်ရွေးချယ်ရေးကော်မတီဆုံးဖြတ်ချက်အရမြန်မာနိုင်ငံကိုယ်စားလှယ်ဖြစ်ဆက်တာဝန်ယူခွင့်ရလိုက်တာကမြန်မာပြည်သူတွေရဲ့အသံကိုနိုင်ငံတကာအသိုင်းအဝိုင်းကြားဖော်ထုတ်တင်ပြခွင့်ဆက်ရလိုက်တယ်လို့သံမတ်ကြီးဦးကျော်မိုးထွန်းကပြောပါတယ်မြန်မာစစ်ကောင်စီကိုအရေးယူဖို့ပုံမပြင်းထန်တဲ့ကုလသမဂ္ဂဆုံးဖြတ်ချက်တွေချမှတ်နိုင်ရေးဆက်ကြိုးပမ်းသွားမယ်လို့လည်းသူကဆိုပါတယ်တမကြီးဦးကျော်မိုးထွန်းကို VOA မြန်မာပိုင်းကမိတ်သန့်စင် Zoom ကနေသီးသန့်ဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။တမကြီးဦးကျော်မိုးထွန်းကိုဒီလက်ရှိရာဒုနေရာမှာဆက်ပြီးတော့ထားပြီးတော့ဒီနောက်ထပ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တစ်ကိုရွေးချယ်ဖို့ကိစ္စကိုဆိုင်းငံ့ဖို့အတွက်ဒီ Credential Committee လို့ခေါ်တဲ့ဒီကုလသမဂ္ဂထွေထွေညီလာခံရဲ့နိုင်ငံအသီးသီးကိုယ်စားလှယ်ရွေးချယ်ရေးကော်မတီကမကြာသေးခင်တုန်းကကြေညာလိုက်ပါတယ်ဒီဆုံးဖြတ်ချက်ကအတမတ်ကြီးရဲ့လက်ရှိလုံဆောင်နေမှုရဲ့ပုံမှာဘလို့အကျိုးတရားမှုတွေရှိပါလဲရှင
်။ကျေးဇူးများပါတယ်ဒီမေကွန်မေးတဲ့အတွက်ကြောင့်လေအားလုံးသိတဲ့အတိုင်းပြီးခဲ့တဲ့ဆက်ရှိနေတာပေါ့နော်ကျွန်တော်တို့ဒီမှာကုလသမဂ္ဂအထွေထွေညီလာခံမျက်နှာအစုံကြီးအစည်းအဝေးကိုကျင်းပခဲ့ပြီးတော့အဲ့ဒီမှာ credentials committee ကနေပြီးတော့သူ့ရဲ့အစီအခံစာကိုတင်ပြပြီးတော့ဟိုအတည်ပြုခဲ့တယ်ပေါ့နော်အဲဆိုတော့အစီအခံစာလည်းအလုံး publicly ထုတ်ပြန်ခဲ့ပြီးသားဖြစ်တဲ့အတွက်ကြောင့်ပေါ့နော်အစီအခံစာရဲ့ဆုံးဖြတ်ချက်လည်းအလုံးတွေ့ပြီးဖြစ်ပါပါအဲဆိုတော့အစီအခံစာကတော့ပြန်ကြည့်လိုက်တယ်ဆိုရင်ဆုံးဖြတ်ချက်ကတော့မှနှစ်ကဆုံးဖြတ်ခဲ့တဲ့အတိုင်းပေါ့နော်အဲ့စာသားအတိုင်းတုံးထားတာကိုပဲတွေ့ရတယ်ပေါ့နော်ဒါကြောင့်ကျွန်တော်ဒီမှာလုပ်ငန်းလှုပ်ဆောင်နေတဲ့အပေါ်တွေမှာဘယ်လိုထိခိုက်မလဲဘယ်လိုတက်ရောက်မှုရှိမလဲလို့မေးမြန်းချက်နဲ့ပတ်သက်ရင်တော့မနစ်ကလည်းဒီလိုဆုပ်ဖြတ်ပြီးသားတာဖြစ်တယ်မနစ်ကမှာတော့ကျွန်တော်ပေါ့နော်တောက်လျှောက်80ဒီ9ချိန်မြောက်အစည်းအဝေးမှာတောက်လျှောက်ဟိုကျွန်တော်ဟိုပေါ့နော်ဒီ UN မှာလုပ်တဲ့အစည်းအဝေးတွေပါဝင်တက်ရောက်တဲ့ပြီးတော့လိုအပ်တဲ့ခေါင်းစဉ်တွေအောက်ကနေပြီးတော့မိန့်ခွန်းပြောကြားမှုတွေလုပ်ခဲ့ပေါ့နော်ဒါကြောင့်အခုလိုပဲပေါ့နော်ဒီ88ကြိမ်မြောက်ကတကယ်တော့ဒီပြီးခဲ့တဲ့ September 5ရက်နေ့တည်းကစထားပြီးသားပေါ့နော်ဒါကြောင့်ဒီအဲ့ဒီစထားတဲ့အချိန်မှာပဲကျွန်တော်တို့ဒီမှာပင်မကော်မတီအစည်းအဝေးတွေပေါ့နော်တောက်လျှောက်လုပ်နေတာရှိတယ်အဲ့ဒီမှာလည်းမိန့်ခွန်းနေပေါ့နော်လိုအပ်တဲ့နေရာတွေမှာမိန့်ခွန်းတွေဝင်ရောက်ပြောကြားဆိုခြင်းရှိတယ်ပေါ့နော်ဒါကြောင့်ဟိုမနစ်ကအတွေ့အကြုံပေါ့အခြေပြုပြီးတော့ပြန်ပြောရင်တော့ကျွန်တော်ဒီမှာတာဝန်ထမ်းဆောင်နေတဲ့ကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်တာဝန်တွေကိုပေါ့နော်ဆက်လက်ပြီးတော့တာဝန်ထမ်းဆောင်သွားဖို့ရှိပါမယ်ပေါ့နော်ဒါကြောင့်တစ်လက်စားတယ်ပေါ့နော်ကျွန်တော်ဖြည့်ဆက်ပြီးတော့ပြောရတယ်ဆိုရင်တော့ကျွန်တော်ဒီမှာမြန်မာနိုင်ငံကိုစားပြုပြီးတော့ကုလသမဂ္ဂမှာတာဝန်ထမ်းဆောင်နေတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကျွန်တော်တို့အမြဲတမ်းပြောနေတဲ့အဓိကရည်ရွယ်ချက်ဖြစ်တဲ့ပေါ့နော်ဒီစကားဆာရဲ့ဒီစစ်ကောင်စီရဲ့ပေါ့နော်သူတို့အလိညာတွေဟို misinformation တွေ disinformation တွေကိုဒီကုလသမဂ္ဂမှာလာရောက်မပြောကြားနိုင်ဖို့အတွက်ကိုတော့ကျွန်တော်တို့ဟိုပိတ်ဆက်လက်ပြီးတော့ဗောနော်ဟန်တားနိုင်တဲ့အနေအထားရှိတယ်လို့ဗောနော်သူတို့ကိုစားပြုမှုကိုလည်းကျွန်တော်တို့ဟန်တားနိုင်တဲ့အနေအထားရှိမယ်ဒီချိန်ထဲမှာပဲအဲကျွန်တော်တို့ပြည်သူတွေရဲ့အတန်ပြည်သူတွေရဲ့စံနာကိုဗောနော်ဒီမျက်နှာစာအနေတစ်ဆင့်နိုင်ငံတကာအတိုင်းအတာသိရှိအောင်တော့ဗောနော်အရင်နှစ်တွေကအတိုင်းအဲဆက်လက်ဆောင်ရွက်သွားနိုင်တယ်လို့တော့ယုံကြည်ပါတယ်အဲ့လိုလည်းဆောင်ရွက်သွားဖို့ကိုလည်းစီစဉ်ထားပါတယ်ဗောနော်ဒါကြောင့်ပြည်သူတွေကိုကျွန်တော်အခုမေးခွန်းအနေတစ်ဆင့်အတိပေးချင်တာတော့ပြည်သူတွေရဲ့အတန်ပြည်သူတွေရဲ့စံတော့ပေါ့နော်ကျွန်တော်အတက်နိုင်ဆုံးမြန်မာအမြဲတမ်းကိုယ်စားလှယ်တယောက်အနေနဲ့ဒီကုလသမဂ္ဂစင်မြရနေနိုင်ငံတကာကိုသိရှိအောင်ပေါ့နော်ဆက်လက်ပြီးတော့အတိပေးပြောကြားသွားနေပါမယ်လို့လည်းပြည်သူတွေကိုဒီကနေတစ်ဆင့်အတိပေးခြင်းပါတယ်ခင်ဗျဟုတ်ကျေးဇူးအများကြီးတင်ပါတယ်ဟု
တ်ကဲ့ပါရှင
်ကုလသမဂ္ဂမှာမြန်မာနိုင်ငံကိုဆက်ကိုစားပြုခွင့်ရသွားတဲ့သံမကြီးဦးကျော်မိုးထွန်းကမြန်မာပြည်သူတွေရဲ့အသံကိုဆန့်မြင့်တင်ပြီးနိုင်ငံတကာဖိအားပို့ရလာဖို့ကြိုးပမ်းသွားမယ်လို့ပြောတာကိုမိတ်သန့်စင်ပြောပြခဲ့တာပါအခုလိုကြက်သားရင်းညားရဲ့သတင်းပေးပို့ချက်တွေအပြီးမှာတော့မကြာခင်နိုင်ဝက်မှာဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နောက်အပတ်စဉ်ကျန်းမာရေးကဏ္ဍနဲ့ အပတ်စဉ်တိုင်းရင်းသတင်းစင်ကဏ္ဍတွေလာဖို့ရှိသေးတာမို့ဆက်နာစဉ်ကြည့်ရှုပေးကြပါအောင်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American အသံရဲ့ဒီဇင်ဘာ22ရက်ကြာသပတေးညပိုင်းမြန်မာအစီအစဉ်တွေကို American ပြည်တော်စီ Washington DC မြို့တော်ကနေလိုင်းဒိုမီတာ1925 32တို့ကနေည10နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒါအပြင် VOA website Facebook နဲ့ YouTube ကနေလည်းဆက်ပြီးတော့တိုက်ရိုက်နှาศင်ကြည့်ရှုနိုင်ပါတယ်ကြာသပတေးညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြချမ်းမာရေးကဏ္ဍနောက်တိုင်းရင်းဒေသသတင်းတောက်တွေရဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့ပတ်စင်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့နေဆက်ရာဇဝဲမှုနဲ့လက်နက်ကင်များဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်မြမနိုင်ငံရဲ့နေဆက်ပြဿနာအများစုဟာတရုတ်ပြည်မှာမြစ်ဖြားခံကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဒီနေ့ထဲမှာထုတ်ဝေတဲ့အဖွဲ့နဲ့ကျူးလွန်တဲ့နေဆက်ကျော်ရာဇဝတ်မှုအညွန် Global Organized Crime Index မှာရာဇဝတ်မှုနဲ့ပတ်သက်လာရင်ကမ္ဘာမှာမြန်မာကပထမရနေတာတွေ့ရပါတယ်။လွန်ခဲ့တဲ့အနှစ်60ကျော်ကစစ်တပ်အာဏာသိမ်းပြီးကတည်းကမကောင်းတဲ့ဘက်မှာမြန်မာပြည်ကရှေ့ဆုံးရောက်နေတာအစဉ်အလာလိုဖြစ်နေပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံ194နိုင်ငံရှိတဲ့အနေနဲ့ရာဇဝတ်မှုမှာမြန်မာကပထမရပါလေ။ကျန်တဲ့193နိုင်ငံကမြန်မာလောက်ရာဇဝတ်မှုမများပါဘူး။အာရှနိုင်ငံ58နိုင်ငံထဲမှာလည်းမြန်မာကပဲရာဇဝတ်မှုအများဆုံးနဲ့ပထမရရှိသွားပါတယ်။ရှမ်းပြည်နယ်လာအိုနိုင်ငံဘိုးကျိုခရိုင်ကိုပိုင်းခြားထားတဲ့မဲခေါင်မြေရိုးကီလိုမီတာ100မှာဥပဒေမဲ့မောင်ခိုလုပ်ငန်းတွေစောင့်ကြားနေပုံကိုနိုင်ငံတကာပြဿနာလေ့လာရေးအဖွဲ့ ICGInternational Crisis Group ကဩဂုတ်လကစာရန်ထုတ်ထားပါတယ်။ငွေကြေးခွာချမှု၊လူကုန်ကူးမှု၊မွန်ခိုစည်းဝေးလုံမှု၊မွေးရည်ဆေးထုတ်လုပ်မှု၊ online ငွေလိမ်မှုစတဲ့မှုခင်းအမျိုးမျိုးကိုနှစ်ပေါင်းများစွာအကြီးအကျယ်လုပ်ကင်လာတဲ့ data ဖြစ်ပါတယ်။နေဆက်စည်းဝေးမှာရာသွေးမှုမကင်းတဲ့လောက်ရတဲ့ရှိပေနဲ့ပြဿနာကြီးထွားလာမှတရုတ်ကအရေးယူလေးရှိပါတယ်။
မဲခေါင်မြကျောမှာဥပဒေမဲ့လှုပ်ရှားမှုတွေအများအားရှိနေပေမဲ့2017မှာတရုတ်သင်္ဘောသား13ဦးအသက်ခံရတော့မှတရုတ်အစိုးရကအကြီးအကျယ်ဒေါသထွက်ပါတော့တယ်။ရှမ်းဘေးမောင်ခိုနော်ခမ်းနဲ့အပေါင်းပါတစုကိုဆွဲချက်တင်ပြီးတည်တံပေးလိုက်ပါတယ်။လာအိုနိုင်ငံကဖမ်းပြီးတဲ့နော်ခမ်းတို့အဖွဲ့ကိုယူနန်မှာတည်တံပေးနိုင်တာတရုတ်အစိုးရအတွက်ဂုဏ်ယူစရာလိုဖြစ်နေပါတယ်။ဒါပေမဲ့နယ်စပ်ကုန်သွယ်ရေးဂိတ်တွေထဲမှာမြန်မာတရုတ်နဲ့မြန်မာထိုင်းနယ်စပ်ဂိတ်ကအများဆုံးဖြစ်ပါတယ်။ကချင်ပြည်နယ်မှာကံပိုက်တီ၊ပန်ဝါ၊ပါကြောင်၊လိုင်ဇာနဲ့လွဲကျဲကိုလူသိများပြီးရှမ်းပြည်နယ်မှာနမ်ခမ်း၊မူဆယ်၊ကျူကုတ်၊မုံကိုကနေတာချီလေးအထိနယ်စပ်ဂိတ်ပေါင်း20နီးပါးရှိပါတယ်။အဲ့ဒီနယ်စပ်ဂိတ်တွေကိုလက်နက်ကင်အဖွဲ့အစည်းအမျိုးမျိုးကချုပ်ကင်ထားတဲ့အတွက်ဥပဒေမဲ့လုပ်ငန်းအများအပြားလုပ်ကင်တဲ့ဒူးစရိုက်နယ်မြေဖြစ်လာပါတယ်။
လောက်ကင်မှာလဲကြားပြန်ငွေလိမ်လုပ်ငန်းနဲ့ပတ်သက်ပြီးတရုတ်နိုင်ငံသားအချို့အသက်ခံရတဲ့ကိစ္စမှာတရုတ်အစိုးရမကျေမနပ်ဖြစ်ပြီးအွန်လိုင်းငွေလိမ်မှုကိုအကြီးအကျယ်တိုက်ပစ်ဖို့ကြိုးစားတာဖြစ်ပုံရပါတယ်။ဒါပေမဲ့ကျန်းဖို့အမဟောင်းနဲ့ကြားပြန်ကောင်းဆောင်မြေလျှောက်ချမ်းတည်ဆုံးပြီးအဖွဲ့ဝင်တွေအပန်းခံရလို့ကြားပြန်ငွေလိမ်လုပ်ငန်းကတော့ကွယ်ပျောက်သွားမှာမဟုတ်ပါဘူး။ချင်းရွှေဟော်တိုက်ပွဲအပြီးမှာကြားပြန်အကြီးစားတွေကိုစစ်ကောင်စီရဟယင်တွေနဲ့နေရာရွှေ့ပြောင်းပေးခဲ့တယ်လို့နိုဝင်ဘာလ20ရက်အေရဝတီတိုင်းစာဆောင်ကသတင်းပေးပို့ပါတယ်။တရုတ်လက်ထက်အပ်တဲ့ကြားဖြန့်အများစုဟာအသေးစားနဲ့အလတ်စားတာဖြစ်တယ်လို့ဆိုပါတယ်
။ဝါတပ်ဖွဲ့ဩဇာညောင်းနဲ့ရှမ်းပြည်နယ်အရှေ့ပိုင်းနေဆက်မြို့တွေဖြစ်တဲ့ပန်းဆန်းမိုင်းလာမိုင်းထန်တာချီလေးစတဲ့နေဆက်တွေမှာကြားဖြန့်ငွေလိမ်လုပ်ငန်းအနည်းနဲ့အများရှိနေတာကြားလာပါပြီ။ ညီနောင်မဟာမိတ်သုံးဘွဲ့ရဲ့2029ထိုးစစ်မစမီရပ်ပိုင်းအလို့ကအစလို့တာချီလိတ်မှာတရုတ်ဝင်ရောက်မှုရုတ်တရက်များပြားလာလို့မကြုံစဘူးရင်ကြောပိတ်ဆို့မှုတွေရှိလာတယ်လို့နိုဝင်ဘာ26ရက်နေ့ထုတ်မဲခေါင်သတင်းမှာဖော်ပြပါတယ်ရွှေတရိကန်ဒေတာမျိုးတော်အဖြစ်ထင်ရှားတဲ့တာချီလိတ်ဟာကြားဖြတ်ငွေလိမ်လုပ်ငန်းရဲ့နောက်ဆုံးကန်တက်ဖြစ်လာနိုင်တယ်လို့ဆိုပါတယ်နေရာအနှံ့ကကြားဖြတ်လုပ်ငန်းတွေမှာအလုပ်လုပ်နေကြတဲ့ဒေတာကန်ဥယျာဉ်1000လောက်ရှိနိုင်တယ်လို့ခန့်မှန်းကြပါတယ်ကြားဖြတ်လုပ်ငန်းအတွက်လိုအပ်တဲ့တရုတ်နိုင်ငံသားတွေကိုလည်းတာချီလိတ်မှာပဲစုဆောင်းပါတယ်
တရုတ်အစိုးရဟာသူနဲ့ရင်းနှီးတဲ့တပ်ဖွဲ့တွေအခြေစိုက်တဲ့သူ့ဩဇာကနယ်မြေတွေမှာရာဇဝတ်မှုကင်းတဲ့လုပ်ငန်းတွေရှိတာကိုသိပေမဲ့မသိခြင်းအောင်ဆောင်တာများပါတယ်။နေသက်ဒေသမှာအနည်း30အတွင်းမြို့တွေပေါ်ထွက်လာတဲ့ဖြစ်စဉ်မှာတရားမဝင်တဲ့ဒုစရိုက်လုပ်ငန်းတွေပံ့ပိုးပေးမဲ့တရုတ်အစိုးရကအရေးယူတာမျိုးမလုပ်ပါဘူး။ဥပမာမိုင်းလားနေသက်မြို့ဟာတရုတ်ပြည်သားတွေပျော်ပါတဲ့ဒုစရိုက်မြို့တော်ဖြစ်နေတာကိုတရုတ်အစိုးရကလစ်လျူရှုခဲ့ပါတယ် NDAA အမျိုးသားဒီမိုကရေစီမဟာမိတ်ခေါ်မိုင်းလာတပ်ဖွဲ့ကြီးစိုးတဲ့ကိုပိုင်အုပ်ချုပ်ခွင့်ရအထုဒေသ၄ဟာတရုတ်ဩဇာကနေပြည်ဖြစ်ပါတယ်ဝဒေသဟာလည်းတရုတ်လုံရိတ်ကမလွတ်ကင်းလေးပါဘူးတကယ်တော့တရုတ်မြန်မာနယ်စပ်ဒေသတွေရဲ့အတဲ့အကျဟာတရုတ်အပေါ်မှာအများကြီးမူတည်ပါတယ်အမျိုးသားအကျိုးစီးပွားကိုအရင်ပြေးလာတော့မှတရားဥပဒေအရရည်ယူဖို့ကြိုးပမ်းလေရှိပါတယ်။မိုင်းလာနဲ့ဝဒိသဟာတရုတ်အလျော့အတင်းလုပ်တဲ့အတိုင်းအလိုက်အထိုက်နေတတ်တဲ့အတွက်ပြဿနာမရှိသလိုဖြစ်နေပါတယ်။ကိုကနေကြဆောင်ကတော့စစ်ကောင်စီအားကိုးနဲ့တရုတ်ကိုမလေးမခံလုပ်သလိုဖြစ်သွားပါတယ်။ဒိုင်းမြန်မာနယ်စပ်မြို့တွေလည်းအလားတူပြဿနာမျိုးရှိတာမို့ဘယ်လိုဖြေရှင်းမယ်ဆိုတာကိုစောင့်ကြည့်ဖို့သာရှိပါတယ်ခင်ဗျာ။
နေဆက်ရာဇဝတ်မှုတွေများလာတဲ့မြန်မာမှာလက်နက်ကင်အခြေအနေကြောင့်ထိရှင်းရခက်ပွန်ကိုဥအောင်ခင်ရဲ့မြန်မာရေးသုံးသချက်မှာနาศင်ကြည့်ရှုခဲ့ရတာပါအခုတော့ကျမရေးကဏ္ဍပါဒီတစ်ပတ်မှာတော့ဆေးလိပ်ဖြတ်ဖို့အနေထားအမျိုးမျိုးကိုပြောထားပါတယ်ဆေးလိပ်ဖြတ်ဖို့အတွက်စဉ်းစားကြံရွယ်တာနဲ့စတင်ပြင်ဆင်တာအပြင်တခြားအနေထားတွေလည်းရှိသေးတယ်လို့ကျမရေးပညာရှင်တွေကထောက်ပြပါတယ်တခြားဘလို့အနေထားတွေရှိပြီးဒီအနေထားတစ်မျိုးစီအတွက်ဘလို့ကြိုပြင်ထားသင့်ပါလဲဒီကြောင့် Health Digestကျမရင်းနဲ့ဆေးပညာဂျာနယ်အငိမ့်စားအက်ဒီတာချုပ်နဲ့လူထုကျမရေးဖောင်ဒေးရှင်းအလို့မှုဆောင်ဖွဲ့ဝင်ဒေါက်တာတင်မောင်ထွေးဒေါက်ထွေးစီမန့်ကိုကျွန်တော်ပဲမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးဒေါက်ထွေးစီမန့်ခင်ဗျာကျွန်တော်တို့ဆေးလိပ်ဖြတ်တာရဲ့အကျိုးကျေးဇူးများတာနဲ့ဆေးလိပ်ဖြတ်နည်းအမျိုးမျိုးကိုပြောပြီးမှာဒီတစ်ခေါက်တော့ဆရာရေဖြတ်ဖို့အနေထားအမျိုးမျိုးရှိနိုင်တာအတွက်ကြိုအထောက်အကူပြုနိုင်တာတွေကိုပြောမှာမို့အဓိကဘာကနေစရှင်းပြခြင်းလဲဆရာရေ
အဲဆေးလေးဖြတ်တဲ့ application တွေလုပ်တာလေတပတ်ကြာမှရဖွယ်ရနေပြီးတော့ digital ကျွန်တော်ခေတ်ကြီးမှာအဲ့ဒီဥစ္စာတွေကိုဘယ်လိုလုပ်မယ်ဘယ်လိုကူညီယူမယ်ဆိုတဲ့ဥစ္စာတွေကို website တို့နော် Facebook တို့ဘာလို့မှတင်ထားတာလို့ရှိတယ်ဘာနဲ့ဆို tool kits ပေါ့ quitting tool kits ဆိုတာတပတ်ကြာမှရဖွယ်ရနေပြီးတော့တင်ထားတာရှိပါတယ်အဲ့ဒါမြေသူမဆိုအဲ့ဒီအင်တာနက်ထဲမှာ Google ထဲမှာရိုက်လိုက် quitting tool kit ဆိုရိုက်လိုက်လို့ရှိရင်သူကြပွင့်လာပါလိမ့်မယ်ပွင့်လို့ရှိရင်အဲ့ထဲမှာတခါလဲ smartphone မှာဖြစ်ဖြစ်ဘာဖြစ်ဖြစ် application တွေမှာတော်တော်များတယ် quitting tool kit ခါတော့ကမ္ဘာတမိုင်ဖွဲ့လို့ရတာအလားတူပဲတခြားသောနိုင်ငံငါစစ်တဲ့ကသူတွေနိုင်ငံငါ institute တွေအများကြီးလည်းတွင်ထားကြတာတော်တော်များတယ်ဒီလူနဲ့တွေ့ဖို့လိုတဲ့ဥစ္စာကိုပဲဒီကုနဲ့သွားပြီးလုပ်နေကြရမလို့အောင်ခရင်ကျတော့ဒီဥစ္စာလေးတွေဘာမှတိတ်ခက်ခက်ခဲတွေမဟုတ်ဘူးသုံးတန်းရတာပဲ
ဟုတ်ကဲ့ဆရာအဲ့တော့ဘလို့သုံးလို့ရလဲဆရာ
ဘလို့လုပ်ရမယ်ဘာလုပ်ရမယ်ဆိုတာ personalize item မှာသူပြောတဲ့အတိုင်းပဲဖြည့်သွားတာလို့ရှိရင်သူနဲ့စကားပြောလို့ရတယ် application ထဲမှာပြန်ပြီးစကားပြောပေးမဲ့လူလည်းရှိတယ်အဲ့ဒါမှာကိုလုချင်တဲ့ခါလေသူခိုင်းတဲ့အတိုင်းနဲ့ဖြည့်လိုက်လို့ရှိရင်ကိုလုချင်တဲ့အစားတွေကိုတိုင်ရင်ဆွေးနွေးလို့ရတယ်အခုဆိုလို့ရှိရင် application တွေ sling ငါ့ကိုမကောက်တော့ဘူးအများကြီးပဲဟိုတော့ကျွန်တော်အတွေ့အကြုံတွေတခုကကြတော့ Singapore မှာလွန်ခဲ့တဲ့ဆယ်နှစ်လောက်တည်းက I quit smoking လာတယ်နာမည်တော့တနေ့တော့မေ့သွားပြီဟုတ်ပါတော့သူတို့ထားတဲ့ application ကကြတော့ခုနလိုပဲ register လုပ်ရတယ်အဲ့ဒီ excel ကိုဝင်လိုက်ရတယ်ဒီကိုဖုန်းနဲ့ကနေတော့ account နဲ့ပြီးတော့ဝင်လိုက်ရတယ်ဝင်လိုက်ပြီးတော့သူ့ရဲ့မေးခွန်းလေးတွေမေးတာတွေပါရှိတယ်အဲ့ဒါဒီပုံစံလေးတွေဖြည့်တယ်အဲ့ဒီချိန်မှာကိုယ့်ရဲ့အမှုအကျင့်လေးတနည်းကိုဘယ်လိုလေးတောက်တယ်ဘယ်ချိန်တွေတောက်တယ်ဘာအဲ့ဒီမေးခွန်းလေးတွေရှိပါတယ်ဖြည့်ပြီးတော့အဲ့ဒါလေးတွေကိုဖြည့်ပြီးဆိုလို့ရှိရင်သူကနေပြီးတော့အဲ့ဒါကိုကြည့်ပြီးတော့ assess လုပ်လိုက်ပြီးတော့ဒါဆိုရင်တော့ဒီလိုလူကိုဘယ်လိုဖြတ်ပေးရမယ်ဆိုတော့သူတို့ plan တစ်ခုဆွဲပေးတယ် ူအဲ့ဒီဥစ္စာနဲ့လမ်းမီသတိပေးနေတာသူတနည်းကစိတ်လေးကဖြတ်ပြီးလို့သူ commitment ပေးလိုက်ပြီးဒီနေ့ကစပြီးဖြတ်ပါပြီဆိုတော့လို့ရှိရင်သူ့ကိုလှမ်းလိုက်ပြီးတော့သတိပေးပြီးတော့စိတ်လေးပြရလားဆိုမျိုးပေါ့လေ message ရှိသေးပို့တယ်မတော့ဖြစ်အောင်ပေါ့လေတော့ဖြစ်သွားမှကြောက်လို့သတိပေးတဲ့ပုံစံမျို
းဟုတ်ကဲ့ဆရာအဲ့ဒီတော့ဘလို့အသုံးဝင်တာမျိုးကိုတွေ့ထားလဲဆရာ
လော့တီအောင်ကောင်းနေသလိုချင်းအဲ့ဒီလူကတကယ်လူများဘလို့မှကိုကျွန်တော်တော့မနေနိုင်တော့ဘူးစိတ်လေးကတော့ချင်နေပြီချင်းချင်းတအားတနေကျွန်တော်တော့မှဖြစ်တော့မယ်ဆိုလို့ရှိရင်မင်းအခုဘယ်နဲ့ရောက်နေလဲအဲရောက်နေတဲ့နေရာရဲ့ဘယ်နာဘယ်လောက်ဘယ်လမ်းဘယ်လမ်းမှာဆိုဘာဆိုင်ရှိတယ်ဒီအိုက်ဆိုင်ကိုသွားလိုက်အဲ့မှာနေကိုရင်းပက်ရှိတယ်ဒါမှမဟုတ်ချူရင်းဂမ်ရှိတယ်အဲ့ဒါမျိုးညွှန်ကြားလိုက်တယ်ဒါလိုအပ်မှာပေါ့လေအဲ့ဒါဆိုသွားလိုက်လို့ရှိရင်သူကဒီ quick program ကိုဝင်ထားတဲ့လူတွေရာဆိုချင်းစင်ကာပူအစိုးရကနေပြီးတော့ free လုပ်ပေးတယ်ပြောတယ်အဲ့ဒါမျိုးလို့လို့ချင်းသူခဏပန်းတက်တာသွားတယ်ပေါ့လေဒါသိဆိုးလို့ရှိရင်ပေါ့သူအဲ့ဒါမျိုးနေတိုင်းတနည်းကိုဘယ်နဲ့ကျင်လောင်လာမသိလို့မေးမိနေတာပေါ့လေအဲ့ဒါမျိုးကဒီဘတ်ရှိလို့ရှိရင်တကပြန်ပြီးတော့ access လုပ်တယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီနေရာမှာဆစ်လိဖြတ်မဲ့အနေထားကရောတူးနဲ့တူကွာတဲ့အနေထားရှိလားဆရာ
ဆစ်လိဖြတ်ဖို့လုပ်နေတဲ့လူတွေကိုမျိုးစား၄မျိုးတော့ဖွဲ့လို့ရတယ်နံပါတ်1သူကဆစ်လိအနေအောင်သိနေပြီသူအဲ့ဒီဖြတ်တော့မယ်လို့ကြံရွယ်နေပြီเนาะတကယ်တော့မဖြတ်သေးဘူးဒုတိယဆင်ကကြတော့ prepare လုပ်နေပြီ ready to quit ပေါ့ဆေးလေးဖြတ်တော့မယ်ဆိုပြီးတော့အစဉ်သင့်ဖြစ်နေတဲ့လူတွေရှိတယ်နံပါတ်3ကကြတော့ဆေးလေးတကယ်ကိုပြတ်သွားဖြတ်တဲ့ action လုပ်နေပြီဖြတ်တဲ့နည်းတွေကိုကျင့်သုံးနေတဲ့လူတွေရှိတယ်နံပါတ်4ကြတော့ဆေးလေးပြတ်ပြီးပြီပြန်မတော့ဖြစ်အောင် maintain လုပ်နေတဲ့လူတွေဆိုတော့ဟိုအစဉ်၄မျိုးတော့ခွဲလို့ရတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီပထမဖြတ်ဖို့စဉ်းစားကြံရနေတဲ့သူတွေအတွက်ဘယ်လိုအကြံပြုချင်လဲဆရာ
။ဖိလိဖြတ်ခြင်းအကျိုးကျေးဇူးတွေကိုပြောပြရမယ်။ရလာနိုင်မဲ့အကျိုးကျေးဇူးတွေကိုစိတ်ပါလာအောင်သူတို့ခုပညာပေးတဲ့အပိုင်းနဲ့သူ့ကိုကြတော့နည်းနည်းပထမဆုံး beginner ဆိုဖြစ်နေတော့စီးဝန်းရသေးတာပေါ့လေ။ဟိုဖိလိနဲ့ပတ်သက်တဲ့ကျမရဲ့ပညာပေးတွေမကောင်းတဲ့ကြောင့်လေဒါတွေကပညာပေးလို့ရှိရင်သူကအချိန်ချိန်မှာဖိလိဖြတ်ခြင်းသိပေါက်လာမယ်ပေါ့လေ။အဲ့လိုနဲ့ဖိလိဖြစ်လို့ plan လုပ်ပြီးဆိုတဲ့လူအစင်ရောက်သွားပြီဆိုလို့ရှိရင်ကျွန်တော် counseling ကစပြီပေါ့လေနော်ပထမသူကမိမိကိုယ်ကိုမိယုံကြည်မှုရှိလာအောင်ပဲငါဆစ်လိပ်ဖြတ်မယ်ဆစ်လိပ်ပြတ်ခြင်းနဲ့ဖြတ်လို့ရှိရင်အကျိုးကျေးဇူးရှိတယ်ဆိုတဲ့ဥစ္စာကိုနောက်တကဆစ်လိပ်ဖြတ်ခြင်းကြောင့်ဖြစ်ပေါ်လာမဲ့ဒီရင်းထားတဲ့ဟာမျိုးဝေဒနာရှိတယ်အဲ့ဒါကိုငါပြောယုံကြည်နေဘလို့ကြော်လွှမ်းမယ်ဆိုတဲ့စိတ်ဓာတ်ရအောင်အရင်ဆုံးလုပ်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာအခုတော့ဒီစိတ်ဓာတ်ယုံကြည်မှုခေါ်ကပိုင်ပိုင်နဲ့နဲ့ရှိဖို့ကအရေးပါလာတာပေါ့ဆရာနော်
ဟုတ်ပါတယ်ခင်ဗျာအဲ့ဒါအဲ့ဒါမျိုးစက်စက်ကိုရပြီဆိုမှယုံကြည်မှုရပြီဆိုတဲ့ခါကျမှသူ့ကိုဆေးလိပ်ဖြတ်ဖို့စပြီးတော့အစီအစဉ်တော့ရပါမယ်အဲ့ဒီခါမှာပထမဆုံးအဆင့်၄ဆင့်နဲ့သွားတယ်အဲ့ဒါလည်းအဆင့်၄ဆင့်နဲ့သွားတယ်အဲ့တော့ပထမတစ်ကတော့စက်တင်လို့ဖို့ပဲသူကဘယ်နေ့ငါစဖြတ်တော့မယ်ဆိုတာပြက်ကလေးမှသွားရေးလိုက်ငါဘယ်နေ့တော့ target date ပေးလိုက်မယ်ဆိုပြီးတော့အကောင်းဆုံးတော့ဒီနေ့ဖြတ်ဖြတ်မယ်လို့စိတ်ခွင့်ဒီနေ့ဖြတ်မယ်ဆိုလည်းရတယ်ဒါမှမဟုတ်ပြက်ကလေးနဲ့မှငါတော့ကွာတော်ပြီးကမွေးနေ့ရကြော်လို့ရှိရင်မွေးနေ့မှာနောက်ဆုံးငါတောက်မယ်အဝါတောက်ပြီးငါဘယ်နေ့ဖြတ်မယ်ဆိုအဲ့လိုလုပ်ရှင်လဲလုပ်ရတယ်အဲ့ဒါဘယ်နေ့ကစပြီးဆေးလေးဖြတ်တော့မယ်ဆိုတော့ set လုပ်ထားဘူးနံပါတ်1ရေးကြည့်ပါအဲ့တော့ s လို့စတာ set ပေါ့လေနောက် t st ကြတော့ပါဆိုတော့ tell သူကပြင်ညာဟားမယ်ဟိုလူတွေရဲ့သဘောတရားကငါဆေးလေးဖြတ်တော့မယ်ဆိုတာမျိုးကိုတယောက်တည်းနဲ့ group member နဲ့သူ့ရဲ့မိဘဖြစ်ဖြစ်မယ်အသားသမီးဖြစ်ဖြစ်မယ်ဒါမှမဟုတ်မျိုးသမီးဖြစ်ဖြစ်မယ်မိသားစုရှိမယ်တကယ်ချင်းလို့ဖြစ်ချင်းပဲကြင်ညာလဲဒီကဖြတ်တော့မယ်ကွာဆိုတာမျိုးကိုညားတိအောင်ပေါင်းနေတိအောင်ကြင်ညာလဲရတယ်အဲ့လိုကြင်ညာလဲမှလာတယ်ကိုယ့်ကိုကိုသူချုပ်လိုက်တဲ့သဘောပဲညားတိထားပြီးဟာငါတော့ပြောထားပြီးအဆက်ပွဲခံလို့မဖြစ်ဘူ
းဟုတ်ကဲ့ဆရာဒီပထမနဲ့ဒုတိယစင် S နဲ့ D ပေါ့နော်ဖြတ်ဖို့ရက်သတ်မှတ်ထားတာနဲ့ထုတ်ပြောတာပြီးမှနောက်ထပ်ရောဆရာကြီ
းသူက anticipate ပေါ့လေဖြတ်လာလို့ရှိရင်ကျိုးဟောဖြစ်မဲ့အခက်အခဲတွေရှိတယ်ဘယ်လိုအဲ့ဒီအခက်အခဲတွေရှိလဲစိန်ခေါ်မှုတွေရှိလဲငါကျော်ရွားမယ်ဘယ်လိုကျော်ရွားမယ်ဆိုတာမျိုးကိုဒီကြေးမရရင်တော့ဒီဘလူးပြန်လို့မဆိုတာမျိုးကိုစိတ်ထဲကိုထားဖို့ရှိပါလေ။ထားရပါမယ်နော်။နောက်တစ်ခါတော့ R ပေါ့လေ STAR R ကျတော့ remove ဆိုတော့ဘာတွေဖယ်ထားမယ်လို့ရှိရင်သူနေတဲ့အိမ်ခန်းထဲမှာပဲဖြစ်ဖြစ်သူနေတဲ့အိမ်မှာပဲဖြစ်ဖြစ်စီးလေးနဲ့ပတ်သက်တာတွေအကုန်လုံးဖယ်ရှားရမယ်။ဘာမှမထားရတော့ဘူး။ရခင်တော့တောင်းနေတော့စီးလေးဘူးတွေဖယ်မယ်စီးလေးပြာခွက်တွေဖယ်မယ်မြစ်ကြီးတွေပါလိုက်ဖယ်မယ်အကုန်ရှိသဖြင့်အကုန်ဆိုလဲကုန်းအိတ်တွေပါလိုက်ဖယ်ထားမယ်ကုန်းစားတော့ဆိုလို့ရှိရင်အဲ့လိုမျိုးပဲဖယ်ရှားထားဖို့ရည်ကြည်ပါတယ်အဲ့ဒီကလည်းလုတ်ပြီးမှသာလေပထမအဆုံးတော့ရမယ်အဆင့်ပေါ့လေနောက်အဆင့်သွားမယ်ပေါ့လေ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဆဲလေးဖြတ်ဖို့စစဉ်းစားတဲ့သူနောက်အသင့်ပြင်နေသူနောက်စဖြတ်နေသူနဲ့ဖြတ်ပြီးပြန်မတော့ပြအောင်ကြိုးပမ်းသူအားလုံးအတွက်ဖြတ်ဖို့အတွက်စိတ်သက်ခိုင်မာဖို့ကအရေးအကြီးဆုံးဖြစ်တာနဲ့ အခက်အခဲစင်ခေါ်မှုတွေရှိလာရင်လည်းအင်တာနက်ကနေအကူအညီမျိုးစုံတောင်းနေတာတွေကိုကျွန်တော်ပြောပြခဲ့တဲ့ကျန်းမာရေးအစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ပြောပြနေတဲ့တိုင်းဒေသကသတင်းလှအစီအစဉ်ပါကြရားဘက်လွိုက်ကော်မြို့သိမ်းတိုက်ပွဲတွေအချင်းသား900ကျော်ပိတ်မိနေတာရှမ်းမြောက်နမ်ခန်းမြို့ကိုတအန်းတက် DNL ကအပီးသိမ်းလိုက်တာနဲ့အဲ့ဒီမှာစစ်ဘေးရှောင်တောင်းကျော်လာပြီးအရေးပေါ်အကူအညီလိုနေတာပါဝင်တိုင်းရင်သတင်းတွေကိုပြောပြထားပါတယ်ဒီစီစဉ်ကိုတော့ FVR လို့တူပါခေါ်တဲ့ Netset Data တိုင်းရင်သတင်းတောက်ဝန်တော်သားအဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့လိုက်ကော့မြို့တွင်းကတိုက်ပွဲတွေကြောင့်အကျဉ်းသား900ကျော်ပိတ်မိနေတယ်လို့ဂရီနီနိုင်ငံရဲ့အကျဉ်းသားများအစည်းအရုံးကပြောပါရယ်။ရှမ်းမြောက်နမ်ခမ်းမြို့မှာစစ်ကောင်စီရဲ့စခန်းတစ်ကုန်းကိုညီနောင်မဟာမိတ်တွေနဲ့အတူတအန်းတက် DNL ကတလခွဲကျော်အကြာမှာသိမ်းယူနိုင်ခဲ့ပါရယ်။တရင်လွှာတွေထဲမှာတော့နမ်ခမ်းမြို့ကတစ်တုံညာနှစ်ခုစစ်စင်ရတဲ့တလခွဲအကြာလောက်မှာတော့စစ်ဘေးရှောင်ခဲ့ရတဲ့ဒေသခံ1000ကျော်ရှိလာပြီဖြစ်ပြီးအရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ
်ကျမကနန်းဟောင်းမှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်နီပြည်လွယ်ကော်မြို့တွင်းကတိုက်ပွဲတွေကြောင့်အကျဉ်းသား900ကျော်ပိတ်မိနေတယ်လို့ကရင်နီနိုင်ငံရေးအကျဉ်းသားများအစည်းအရုံး KPPA ကပြောပါတယ်လက်ရှိအကျဉ်းသားတွေအနေနဲ့အစားအသောက်နဲ့ဆေးဝါးပြက်လက်တာတွေကြုံရနိုင်ပြီးစစ်ကောင်စီတပ်ဖွဲ့တွေရဲ့လူသားတိုင်းကအဖြစ်အသုံးပြုလာနိုင်တယ်လို့ဒီဇင်ဘာလ20ရက်နေ့ကထုတ်ပြန်ကြေညာချက်ထက်မှာဖော်ပြထားပါတယ်လွယ်ကော်အကျဉ်းထောင်ကိုပြီးခဲ့တဲ့ဒီဇင်ဘာလ16ရက်နေ့နဲ့19ရဲ့နေရီမှာလဲကရင်နီပူပေါင်းတပ်တွေကတွားရောက်တိုက်ခိုက်ခဲ့ပေမဲ့ပြန်လည်ဆုတ်ခွာခဲ့ရတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF သတင်းရင်းမြစ်တွေကပြောပါတယ
်7/7စစ်စင်ရေးတိုက်ပွဲအတွင်းစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုနဲ့အကြောင်းမဲ့ပစ်ခတ်တပ်ဖြတ်မှုတွေကြောင့်အရက်သားပြည်သူ82ယောက်သေဆုံးခဲ့တယ်လို့ကရင်နီလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအဖွဲ့ KHAI ကပြောပါတယ်ထိခိုက်သေဆုံးသူတွေဟာလွယ်ကော်မူပြေဒီမော့ဆူမြို့နယ်ကအရက်သားတွေဖြစ်ကြပြီးအဲ့ဒီထဲမှာအမျိုးသမီး78ယောက်နဲ့အသက်မပြည့်သေးတဲ့ကလေး72ယောက်ပါဝင်တယ်လို့ကရင်နီလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအဖွဲ့ KHAI ကဒီဇင်ဘာလဒုတိယပတ်မှာထုတ်ပြန်ပါတယ်ဒီစာရင်းဟာအောက်တိုဘာလ17ရက်နေ့ကနေဒီဇင်ဘာလ8ရက်နေ့အထိ KHAI အဖွဲ့ကလက်လှမ်းမိတလောက်ကောက်ယူထားတဲ့စာရင်းသာဖြစ်ပြီးမိပြမှာအမျိုးသမီးနဲ့ကလေးတည်ဆုံမှုဆက်လက်မြင့်တက်နိုင်တယ်လို့ဆိုပါတယ်
ကချင်ပြည်နယ်ပူတာကိုခရိုင်အင်ခါကားရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီရဲ့တပ်စခန်းတစ်ခုအပီးရုပ်သိမ်းဆုတ်ခွာသွားတယ်လို့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံပိုမူကြီးနော်ပူကပြောပါရယ်အင်ခါကားရွာကစစ်ကောင်စီနဲ့ပြည်သူစစ်တွေပူးပေါင်းတပ်ဆွဲထားတဲ့စခန်းဟာအင်ကန်နေ့မနက်ပိုင်းမှာပဲအပီးဆုတ်ခွာရုပ်သိမ်းသွားတာလို့ဒေသခံတွေကပြောပါရယ်အဲ့ဒီစခန်းဟာဆယ်စုနှစ်အကြာစစ်ကောင်စီတပ်နဲ့ပြည်သူစစ်တပ်တွေပူးပေါင်းပြီးတပ်ဆွဲနေထိုင်တဲ့တပ်စခန်းတစ်ခုဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းနန့်ခမ်းမြို့မှာစစ်ကောင်စီရဲ့စခန်းတစ်ကုန်းကိုညီနောင်မဟာမိတ်တွေနဲ့အတူတအန်းတက် DNL ကထူးစစ်ဆင်နေပြီးတလခွဲကျော်အကြာမှာသိမ်းပိုက်နိုင်ခဲ့တယ်လို့ထုတ်ပြန်ပါတယ်ဒီဇင်ဘာလ18ရက်နေ့မှာသိမ်းပိုက်နိုင်ခဲ့တာလို့ DNL ကထုတ်ပြန်ထားပြီးသိမ်းပိုက်မှုအသေးစိတ်ကိုတော့မဖော်ပြထားပါဘူးဒေသခံတွေကတော့အဲ့ဒီနေ့မှာပြစ်ခတ်တိုက်ခိုက်မှုမရှိဘူးလို့ပြောဆိုပြီးအတည်ပြုချက်လည်းမပေးပါဘူးအဲ့ဒီနေ့မှာစခန်းတစ်ကုန်းကဒဏ်ရာရစစ်သားတွေကတော့နန့်ခမ်းမူစဲမြို့ကဈေးရုံတွေမှာလာရောက်စီကူတတ်မှုခံယူတာအများအပြားရှိတာကြောင့်တခုခုသဘောတူညီချက်ရကြတာဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါတယ
်ချင်းပြည်နယ်မတူပီမြို့နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒီဇင်ဘာလ18ရက်နေ့ကအမျိုးသမီးတယောက်ပါဝင်အရက်သားပြည်သူ၄ယောက်သေဆုံးပြီးထိခိုက်ဒဏ်ရာရရှိသူတွေလည်းရှိခဲ့ပါတယ်မတူပီပလက်ဝလမ်းပေါ်ကစစ်ကောင်စီတပ်ဖွဲ့ရဲ့ထယ်ပွေတပ်စခန်းကိုချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့ကတိုက်ခိုက်ခဲ့ရမှာဒီဇင်ဘာလ18ရက်နေ့မှာစစ်ကောင်စီကလေကြော
ောင်းကနေပြစ်ကူခဲ့တာဖြစ်ပါတယ်။လေကြောင်းတက်ခိုက်မှုကြောင့်ထဲပွေးစခန်းနဲ့၃မိုင်လောက်အကွာမှာရှိတဲ့ဗန်ကန်းရွာထဲကအမျိုးသမီးတစ်ယောက်အပါအဝင်အရက်သား၄ယောက်သေဆုံးပြီးတယောက်ကပြင်းထန်ဒဏ်ရာတွေနဲ့အရေးပေါ်ကုသမှုခံယူနေရတယ်လို့မတူပီမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တည်င်းနဲ့ပြန်ကြားရေးတာဝန်ခံကပြောပါတယ်။စစ်ကောင်စီရဲ့ထဲပွေးတက်စခန်းကိုချင်းကာကွယ်ရေးတပ်ဖွဲ့တွေကဒီဇင်ဘာလ၁၉ရက်နေ့မှာအပြီးသိမ်းပိုက်နိုင်ခဲ့ကြတာဖြစ်ပါတယ်
။မွန်ပြည်နယ်တန်ဖြူစရဲမြို့မှာစစ်ကောင်စီကဖမ်းဆီးထားတဲ့ဦးမြင့်တန်းနဲ့ကိုမင်းမင်းတို့ဟာဝေကလိတပ်နယ်မှာစစ်ကြောရေးတဲ့တည်ဆုံသွားပြီးဂျန်ရစ်သူမိသားစုတွေကိုလည်းလုံးဝအကြောင်းမကြားပဲစစ်ကောင်စီရဲ့အစီအစဉ်နဲ့အခုရက်ပိုင်းမှာတကြူလိုက်ပြီလို့မြို့ခန့်တွေကပြောပါတယ်။တည်ဆုံသွားတဲ့ဦးမြင့်တန်းဟာလက်နက်ခဲယမ်းတွေနဲ့အတူနိုဝင်ဘာလ30ရက်နေ့ကတန်ဖြူစရဲမြို့ရဲ့နေရာတစ်ခုမှာဖမ်းဆီးရမိခဲ့ပါတယ်။ဒါ့အပြင်စစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ပြီးနောက်စစ်ကြောရေးမှသူ့ရဲ့ထွက်ဆိုချက်တွေကြောင့်မြို့ခန့်တရာနီးပါးလောက်ခေါ်ယူထိန်းသိမ်းစစ်ဆေးမေးမြန်းခံနေတဲ့အပြင် PDF ကိုထုတ်ပို့လုပ်တယ်ဆိုပြီးစီးပွားရေးလုပ်ငန်းရှင်တွေရဲ့အိမ်ငါးလုံးကိုလည်းချိတ်ပိတ်ခဲ့တယ်လို့မြို့ခန့်တွေကပြောပါတယ
်။အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ရှမ်းမြောက်နမ်ခမ်းမြို့ကတစ်တုံညာနှစ်ခွန်စစ်စင်ရေးတလခွဲအကြာမှာတော့စစ်ဘေးတိမ်းရှောင်ခဲ့ရတဲ့ဒေသခံ1000ကျော်ရှိသွားပြီဖြစ်ပါတယ်။တိုက်ပွဲတွေကြောင့်လမ်းတွေလည်းပိတ်ထားလို့ကူညီထောက်ပံ့မှုတွေရရှိရေးခက်ခဲနေကြပါတယ်။နမ်ဟ ோம் ကစူးစီးတင်ဆက်ထားပါတယ်။
နမ်ခမ်းမြို့ကစစ်ကောင်စီတပ်ကိုညင်အောင်မဟာမိတ်သုံးခွဲရဲ့ထိုးစစ်ဆင်မှုပြင်းထန်လာတဲ့ဒီဇင်ဘာလတတိယပတ်မှာနမ်ခမ်းမြို့ခံတွေကစစ်ပေးတိမ်းရှောင်နေရမှုပုံများလာနေပါတယ်။လက်ရှိမှာနမ်ခမ်းမြို့စေဇလန်ကစစ်ပေးရှောင်စခန်းနေနဲ့နိဆိုင်ရာဆွေမျိုးအိမ်တွေမှာအသီးသီးခုံလုံးနေကြရပြီးအကူအညီတွေအထူးလိုအပ်နေတယ်လို့ဆိုပါတယ်။ဒေသခံဆက်ဆိုင်ကရှမ်းစကားနဲ့အခုလိုပြောပါတယ်။
နမ်ခမ်းမြို့ဒန်စီပေတင်းဆောင်တို့က90လောက်ရှိတဲ့စခန်းတစ်ခုမှာပဲတရက်ကို38လောက်ကုန်တယ်ဆန်က18ပဲရှိတာ3-4ရက်စာလောက်ပဲလောက်မှာပေါ့ဒီကြားထဲဆန်ကြိတ်ဆက်ကလည်းအလုံးမလုံးဘူးဆန်တော့ကြိတ်ဖို့လည်းမရဘူးဟင်းဒီဟင်းရွက်တွေရှာရလွယ်လို့တော်နေတဲ့တီးရရွှေလီကဒေသခံတွေလည်းလာပေးလို့လေ
နမ်ခမ်းမြို့မှာထိခိုက်ပျက်စီးမှုအများဆုံးကတော့မြို့တွင်းအောင်မေတ္တာရွက်ပေါက်နယ်ရွက်မန်ခမ်းရွာစစ်ကောင်စီရဲ့တပ်စခန်းတစ်ကုန်းအနီးကရွာတွေနဲ့ကုန်းစာရွာနောင်ကျန်းရွာဇေလန်အုပ်စုကောင်းနောင်ရွက်တွေဖြစ်ကြပါတယ်အခုတပတ်အတွင်းတိုက်ပွဲပြင်းထန်တဲ့ကြောင့်မူဆယ်နမ်ခမ်းလန်မူဆယ်ပန်ဆိုင်လန်တွေထပ်ပေးလိုက်လို့ကုညင်ထပ်ပတ်မှုတွားရောက်ပေးဆောင်ဖို့လည်းခက်ခဲနေကြပါတယ်မူဆယ်ဒေသခံတယောက်ကအခုလိုပြောပါတယ်
တိုက်ပွဲပြင်းထန်တဲ့ဒီကာလမှာနမ်ခွန်ဝင်းမိုင်လန်းကိုပိတ်ထားတာတပတ်လောက်ရှိပြီမူဆယ်ပန်ဆိုင်မူဆယ်နမ်ခမ်းလန်းအဲ့ဟာတွေအကုန်ပိတ်ထားတယ်စစ်ပေးဆောင်တွေကိုတွားကူဖို့လဲခက်တာပေါ့စစ်ကောင်စီကနေ့တိုင်းဟတ်စကီးနဲ့လာလာပတ်နေတယ်ရက်ခါလာချတယ်လူလာချတယ်ယက်နီယက်ဝဲကစေတနာရှင်တွေကူညီထောက်ပံ့မှုတတ်နိုင်တယ်လို့ကူညီပေးကြပါလို့တိုက်တွန်းချင်ပါတယ်
စစ်ကောင်စီဘက်ကလက်နက်ကြီးပစ်ခတ်မှုလေကြောင်းတိုက်ခိုက်မှုကြောင့်နမ်ခမ်းမြို့မှာတလခွဲအတွင်းကလေး3ယောက်အပါအဝင်ဒေသခံ73ယောက်သေဆုံးပြီး90ထပ်မံတဲ့ရရရှိခဲ့ပါတယ်။ဗာဒာရဲဆောက်အုံစေယုံနဲ့နေအိမ်900ထပ်မံထိခိုက်ပျက်စီးခဲ့တယ်လို့စစ်ဘေးတိမ်းရှောင်နေသူတွေကိုကူညီပေးနေတဲ့ဒေသခံကပြောပါတယ်။ဒါ့အပြင်စစ်ကောင်စီဘက်ကတပ်သားတွေတကြေတန်ရရမှုလည်းများပြားကြောင်းနမ်ခမ်းမြို့ခံတွေကပြောပါတယ်။
မွန်ပြည်တော်လှန်ရေးတပ်ဟာမွန်ပြည်ဖက်ဒရယ်ကောင်စီရဲ့တပ်အနေနဲ့ရပ်တည်ပြီးပြည်သူလူထုအတွက်စစ်ကောင်စီကိုအမြင့်ဖြတ်ချေမှုန်းတိုက်ပွဲဝင်သွားမယ်လို့မွန်စတိတ်ဖက်ဒရယ်ကောင်စီကပြောဆိုလိုက်တဲ့အကြောင်းရမင်းကတင်ဆက်ထားပါတယ
်။ MSRF အနေနဲ့မွန်ပြည်ဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးစစ်ရေးဦးဆောင်မှုကိုခံယူသွားပြီးမွန်ပြည်နယ်ရဲ့တပ်ဖွဲ့အနေနဲ့ရေးရည်ဖြူနဲ့ဖျားသုံးကျူဒေသမှာလှောက်ရှားနေတယ်လို့ MSRF ပြောခွင့်ရနိုင်ငံကားကပြောပါတယ်။
လက်ရှိမှာတော့ MSFC ရဲ့ဒီဥဆောင်မှုအောက်မှာတော့ MSRF တပ်တစ်ခုတည်းရှိပါတယ်။တခြားသောဒေသခံဒီ PDF တပ်တွေပြီးတော့မွန်တပ်တွေကိုလည်း MSFC ရဲ့လက်အောက်ကနေလှုပ်ရှားပို့တော်၎င်း၊ဒါမှမဟုတ်လို့ရှိရင်လည်းမဟာမိတ်တပ်များဖြင့်လှုပ်ရှားပူးတွဲဆောင်ရွက်ပို့တော်၎င်း MSFC နဲ့ MSRF တို့အတူတကွပူးပေါင်းပြီးတော့စီးရုံးနေတာတွေရှိပါတယ်လို့ပြောချင်တယ်။လက်ရှိမှာတော့ကျွန်တော်တို့စစ်စင်ရေးဒေသတွေကတော့ရေဗျူနဲ့ဖျားသုံးစုဒေတာတွေဖြစ်တယ်ခင်ဗ
ျ MSFC ရဲ့တပ်နေနဲ့ရပ်တည်ပြီးပြည်သူလူထုအတွက်စစ်ကောင်စီကိုအမြင့်ဖြတ်ချေမှုန်းတိုက်ပွဲဝင်သွားမယ်လို့ဒီဇင်ဘာလ15ရက်နေ့ကထုတ်ပြန်လိုက်တာပါတယ်လောလောဆယ်မှာမွန်ပြည်တော်လှန်ရေးတပ်တစ်ဖွဲ့ပဲပါဝင်နေတာမို့ Along Bawine, Mombine Federal County Tapwe people, Pianle Zizepi, Puezi Dwapu, Lo Atello, Mompika Quayetat, MSDF Ga, Nangaye Seye, Usang Comedy Ogata, Doctor Tiri Munchanga, Kulu Piavare.
Jaro Mombi Gagwayetapo, MSDF Gane, Okawe Mushi Debu, O Navido, the Monster Federal Council of MLSC Gane, Jaro Poesi Go, Labido. Or sooner like that, Machiba, which generally to the Aomi, the NGO, Nobrojinoga, Luxani, the appoint PV Lord of Babi. Tajabe, Kuzabu, Musa, the representation, or Yasu, Montine, the Kulongo, Kuzabu, the Mapinabu, Nobro, the Mon, or Nangaye Poesi, and the Cham Montine, or Luxani, and Nangaye Poesi, the Lembabu, Nabracha Poesi, the Lembabu, Tajabe, the Poesi, Mopons in it to Nobro, the Auchi Machine.
ဖွဲ့တွေရဲ့ဥပဝင်မှုတို့ဒါအလုံးဥပဝင်ပို့လို့လေဆေအနာရှင်စနစ်နဲ့အနာရှင်မှန်သမျှအမြပြရေးအတွက်အဆုံးတိုင်တိုက်ပွဲဝင်သွားကြမယ်လို့မွန်ပြည်တော်လှန်ရေးတပ် မွန်ပြည်တော်လှန်ရေးတပ်MSRF ပါဝင်မဟာမိတ်တပ်ဖွဲ့ရဲဘော်များနဲ့ပြီးခဲ့တဲ့တဲ့တင်ပမှာလာရောက်တွေ့ဆုံပါတယ်တွေ့ဆုံချိန်မှာစစ်ကောင်စီကိုတိုက်ခတ်ချေမုန်းနိုင်ဖို့အတွက်စစ်ဖက်ရေးရာအကူအညီတွေကိုတာဝန်ယူဖြည့်ဆည်းပေးသွားမှာဖြစ်တယ်လို့အားပေးစကားလာရောက်ပြောကြားခဲ့ပါတယ်ရှင်အခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင် လွယ်ကော်မြို့တွင်းကတိုက်ပွဲတွေကြောင့်အကျဉ်းသားများရာကြောင့်ပြင်မိနေတယ်လို့ကရင်နေနိုင်ငံရဲ့အကျဉ်းသားများအစည်းအရုံး KPPA ကပြောပါတယ်။ရှမ်းမြောင်နမ်ခမ်းမြို့မှာစစ်ကောင်စီရဲ့စခန်းတစ်ကုန်းကိုညီနောင်မဟာမိတ်ဖွဲ့နဲ့အတူတအားတပ်ဖွဲ့တရားနယ်လီကတလခွဲကြောအကြာမှာတိမ့်နိုင်ခဲ့ပါတယ်။တရရှင်အခုနားဆင်နေကြတာကတော့နယ်စပ်ဒေသက
တိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောပဲဖြစ်ပါတယ်။ရှမ်းမြောင်နမ်ခမ်းမြို့ကိုတအန်းတက်တရနယ်လေးကအပီးသိမ်းလိုက်တာနဲ့လွိုက်ကော်မြို့သိမ်းတိုက်ပွဲတွေအကျဉ်းသားရာချီဒုက္ခပါဝင်တိုင်းသတင်းလောအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါ။ဗီဒီယိုအမေရိကန်ရဲ့ချက်သားရင်းညအစီအစဉ်ဆုံးမသက်ခင်သတင်းအကျဉ်းချုပ်ကိုမဆုမြတ်မှုပြောပြပေးပါ
အခုလိုပတ်စဉ်ခန္ဓာတွေအပြီမှာတော့ VOA ရဲ့ဒီညချက်သားရင်းညအစီအစဉ်ဆုံးမသက်ခင်သတင်းအကျဉ်းချုပ်ကိုမဆုမြတ်မှုပြောပြပေးပါအောင်ခင်ဗျာ။ပင်လယ်နီထဲမှာသွားနာနေတဲ့ဒီနိုင်ငံတကာတင်မောတွေလုံခြုံရေးအတွက်ကိုကာကွယ်ဖို့အမေရိကန်ဦးဆောင်တဲ့ရေတပ်ပူးပေါင်းတပ်ဖွဲ့တွေမှာနိုင်ငံတွေပို့ပြီးတော့ပါဝင်နေကြပါတယ်။ ဒီအမေရိကန်ဥဆောင်တဲ့ရေကြောင်းလုံခြုံရေးစစ်ဆေးရေးမှာပါဝင်ဖို့တပ်ဖွဲ့ဝင်၁၁ဆေးလို့မယ်လို့ဩစတြေးလျကာကွယ်ရေးဝန်ကြီးကလည်းပြောပါတယ်။ဩစတြေးလျနိုင်ငံအနေနဲ့စစ်သင်္ဘောနဲ့လေယာဉ်တွေကိုတော့ပို့ဆောင်မှာမဟုတ်ဘူးလို့ပြောပါတယ်။ပင်လယ်နီထဲမှာသွားလာနေတဲ့ကုန်သင်္ဘောတွေရေနံတင်သင်္ဘောတွေအပေါ်ရေမဲ့နိုင်ငံကဟူသီတပုတ်တွေကအဝေးထိန်ဒရုန်းယာဉ်တွေပယ်တင်း
စစ်တပ်ရဲ့တုံ့ပြန်မှုအတွင်းမှာဆေးရဆွေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးတင်တယ်လို့ Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။စစ်တပ်ရဲ့ရန်လုံတဲ့လုပ်ရက်တွေဟာကိုကန့်တအန်းရခိုင်တိုင်းရင်းသားလက်နက်ကိုင်မဟာမိတ်သုံးဘွဲ့ရဲ့2029စစ်စေးနောက်ပိုင်းမှာပို့ပြီးတော့မှဆိုးလာတယ်လို့ပြောပါရယ်ရခိုင်ပြည်နယ်ပေါတော်မြို့နယ်ကဒေသခံ10ယောက်နဲ့ MNC မေးမြန်းချက်တွေဗီဒီယိုနဲ့ဓာတ်ပုံအထောက်အထားတွေဂျိုရုကရရှိတဲ့ပုံတွေကိုသုံးသပ်တာမှအရတားတွေနဲ့အရတားပိုင်ပစ္စည်းတွေအပေါ်စစ်တပ်ကမခွဲခြားပဲအားလုံးတိမ့်ကြုံတိုက်ခိုက်နေတာတွေ့ရှိခဲ့ပါတယ်ရှမ်းပြည်မြောက်ပိုင်းမှာလည်းတားမြစ်ထားတဲ့စင်ကွဲပောက်ကွဲနိုင်တဲ့ဘုံတွေကိုတုံးဆွဲနေတာတွေ့ရှိတဲ့အတွက်ဒါဟာစစ်ရဇဝဲမှုကျူးလွန်ကြီးရှိမရှိကိုစုံစမ်းတဲ့လို့ Amnesty International ကထောက်ပြပါဗျ။ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေအတွင်းမှာတော့ကိုကန့်တပ်တွေကဒေသခံပြည်သူတွေအပေါ်မှာအတင်းအကျပ်နိုင်ထက်စီးနှင်လုပ်နေတာတွေရှိတယ်လို့ Human Rights Watch အဖွဲ့ကဆွဆွဲလိုက်ပါတယ်ရှင်
။ကျေးဇူးပါမဆင်မြန်မွေ။အခုလိုသတင်းအချင်းချုပ်ပြီးမှာတော့ဒီညချက်သာရေးညရဲ့ VOA စီစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစည်းအဝေးထုတ်လွှင့်မှုကကိုစံကျော်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Kila Williams ဖြစ်ပါတယ်ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမင်ပါ VOE ကိုအခုလိုနားဆင်ကြည့်ရှုအားပေးကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမ
မြန်မာပြည်သူပြည်သားအားလုံးဘေးပျော်ဝေးကွာလို့လို့ရဆန္ဒပြဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းနဲ့အိပ်စက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America.